Welcome to the Voice of America in Burmese.
Minglam na kema kya? View American tan ye. Na thau na sa ngagune January 24 ye. Tau jan ni manakhen season ne ko American Bironju Washington DC bureau ka ne satin thulwin ni ba bi kya. Aku season prathama wai na yuwa ko radio ka ne light meter 40 32 ne 25 ro ka ne phan yu na san nai ma le. Tanai long sa season ne ko ro digital line ne phit de Lumi swe youtan line view Myanmar wai internet sa myan na ne Facebook YouTube ro ka ne dai yai na san chi shu nai ma le. Digne manakhen season ne ko chano si du ka taung yu tin sat twa ma ba kya.
နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတဲ့အမေရိကန်မှာလာရောက်ယင်းနှိမ့်နှံကုန်ထုတ်ကြဖို့အမေရိကန်သမ္မတကဒါဗိုးစီးပွားရေးဖိုရမ်မှာဖိတ်ခေါ်လိုက်ပါတယ်။အမေရိကန်နိုင်ငံသားဦးဝန်ကြီးတဲ့မာကိုရူဘီယိုဟာပနမနဲ့အခြားအမေရိကအလဲပိုင်းဒေသကနိုင်ငံတွေစီတွားရောက်ဖို့ရှိပါတယ်။လူအခွင့်အရေးနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စကိုဦးစားပေးဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတထရ
ထရန်တက်လာပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းနှုတ်ထွက်ခဲ့ပြီးတဲ့နောက်တခြားကုလသမဂ္ဂအဖွဲ့ရောင်းမှုငွေတွေရော့ကျသွားနိုင်တဲ့အကြောင်းအွန်လိုင်းငွေလင်ကိုင်းတွေကိုနေနှင်းဖို့မြန်မာအပါအဝင်ဒေသအတွင်းနိုင်ငံတွေကြိုးပမ်းနေကြတဲ့အကြောင်းနဲ့ကမ္ဘာမှာသတင်းသမားတွေအများဆုံးဖမ်းဆီးခံထားတဲ့နိုင်ငံတွေထဲမြန်မာပါဝင်တဲ့အကြောင်းတွေကိုတင်ဆက်ပေးတော့ပါမယ်။ဒါ့အပြင်ပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာနဲ့ကျန်းမာရေးစီစဉ်တွေကိုထုတ်လွှင့်သွားဖို့လည်းစီစဉ်ထားပါတယ်။ခုရင်ဆုံးတော့မြန်မာနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမှာခင်ဗျာ
။ကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေအမေရိကန်နိုင်ငံမှာလာပြီးကုန်ထုတ်လုပ်ကြဖို့သမ္မတဒေါ်နယ်ထရမ့်ကကျင်းပပြီးနေဆွစ်ဇာလန်နိုင်ငံဒါဗော့စ်ကကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားလိုက်ပါတယ်။ဒီလိုလာပြီးကုန်ထုတ်လုပ်မယ်ဆိုရင်အခွန်လျှော့ပေးမယ်လို့ကတိပေးလိုက်ပြီးတကယ်လို့တခြားနိုင်ငံမှာထုတ်လုပ်မယ်ဆိုရင်တော့အဲ့ဒီကုန်ပစ္စည်းတွေအမေရိကန်ကိုတင်ဖို့ရင်အခွန်ဆောင်ရမယ်လို့လည်းတတိပေးလိုက်ပါတယ်။ဒါဗော့စ်စီးပွားရေးဖိုရမ်ကို Washington DC ကနေ online နဲ့တက်ရောက်ခဲ့တဲ့သမ္မတထရမ့်ကအမေရိကန်နိုင်ငံစီးပွားရေးလုပ်ငန်းတွေလမ်းဖွင့်ဖို့အတွက်ပြန်လုပ်လာပြီးဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောကြားလာဖြစ်ပါတယ်။ဒါဗော့စ်စီးပွားရေးလုပ်ငန်းထိုင်အတွက်အမေရိကန်နိုင်ငံမှာလာပြီးကုန်ထုတ်လုပ်ဖို့ပြောကြားလာလဲဖြစ်ပါတယ်။ဒုတိယအကြိမ်မြောက်သမ္မတတာဝန်ထမ်းဆောင်တာ၃ရက်မြောက်တဲ့နေ့မှာသမ္မတထရမ့်ကသူဟာအမေရိကန်ကော်ပိုရေးရှင်းကြီးတွေပေးဆောင်နေရတဲ့အခွန်ကို27ကနေ25ရာခိုင်နှုန်းထိရှော့ချခြင်းကြောင့်ပြောပါတယ်။ဒါပေမဲ့အော်လတော်ရဲ့အတီးပြုတ်ချက်ရယူရအောင်ပါပါ။သူ့ရဲ့ပထမသမ္မတတက်တန်းတုန်းကအချက်မှတ်ခဲ့တဲ့ပုဂ္ဂလိကနဲ့ကော်ပိုရေးရှင်းတွေအတွက်အခွန်လျှော့ချမှုနဲ့ပတ်သက်ပြီးအော်လတော်အမတ်တွေအခြေတင်စပြီးပြောဆိုနေကြပါပြီ။ပနားမတူးမြောင်းကိုအမေရိကန်ပြန်ရဖို့နဲ့နိုင်ငံတည်းတရားဝင်ရွှေ့ပြောင်းလာမှုတွေကိုတားဆီးဖို့အတွက်သမ္မတဒေါ်နယ်ထရမ့်စူးစမ်းနေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဟာပနားမနဲ့တခြားအမေရိကတိုက်အလဲပိုင်းဒေသတွေနိုင်ငံတွေကိုတွားရောက်ဖို့အတွက်စီစဉ်နေပါတယ်။ဝန်ကြီးရူဘီယိုဟာပနားမ၊ဂွာဒီမာလာ၊အယ်ဆာဗေဒော၊ကော့စတာရီကာနဲ့ဒိုမင်နီကန်ရီပပ်ဘလစ်နိုင်ငံတွေကိုလာမယ့်သတင်းပတ်နှောင်းပိုင်းမှာစတွားရောက်ဖို့ရှိတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရတမ်မီ ဘရုစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံခြားရေးဝန်ကြီးတာဝန်နဲ့ပထမဆုံးတွားရောက်မယ့်နိုင်ငံခြားခီးစဉ်နဲ့ဖြစ်လာမှာပါ။ဝန်ကြီးရူဘီယိုဟာအနောက်ကမ္ဘာခြမ်းနဲ့ဦးစားပေးထိတွေ့ဆက်ဆံမှုလုပ်မယ်အပြင်အင်းနီဂျန်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုဟာရွှေပြောင်းဝင်ရောက်သူတွေအရေးကုန်စည်စီးဆင်းမှုနဲ့စီးပွားရေးတိုးတက်မှုအတွက်အရေးပါတဲ့အတွက်ဒါဟာအမေရိကန်အရခိုင်မာရေးကျေဝရေးနဲ့လုံခြုံမှုရှိရေးဦးစားပေးမယ်သူ့ရဲ့နိုင်ငံခြားရေးမူဝါဒအရလှုပ်ဆောင်တာလို့ပြောခွင့်ရက VOA ကိုပြောပါတယ်ပနားမထူးမြောင်းကိုအမေရိကန်ပြန်ထိန်းချုပ်နိုင်ရေးအတွက်စီးရေးဒါမှမဟုတ်စီးပွားရေးရကင်တွယ်ဖို့သမ္မတထရမ့်လှုပ်ဆောင်လာနိုင်ခြင်းရှိနေပါတယ်အမေရိကန်ဘဟုထောက်လှမ်းရေးဌာန CIA အကြီးအကဲဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အမည်စင်းတင်သွင်းထားတဲ့ John Ratcliffe ကိုထောက်ခံမဲ84မဲကန့်ကွက်မဲ25မဲနဲ့အထက်လွှတ်တော်ကကျေးဇူးပြုနေမှာအတည်ပြုပေးလိုက်ပါပြီ။ CIA အကြီးအကဲဖြစ်တာဝန်ပေးရမယ်သူတို့အမြဲမဲပေးကြဖို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ထိတ်တန့် Republican နဲ့ Democrat Party ဝင်တွေကပန်ချားခဲ့တဲ့အနောက်48ဆက်မြောက် American သမ္မတအဖြစ်ထရမ့်ကျန်းသစ္စာကျင်းပပြီး3ရက်ကြာမှာအခုလိုမဲပေးကြတာဖြစ်ပါတယ်။Ratcliffe ဟာသမ္မတထရမ့်ရဲ့ပထမတက်တန်းတော့က DNI မျိုးသားထောက်လှမ်းရေးဖွဲ့အကြီးအကဲဖြစ်နေတာဝန်ယူခဲ့တယ်ပါ။သမ္မတဂျိုးဘိုင်ဒန်လက်ထက်မှာထောက်လှမ်းရေးတိုင်းဝိုင်းတွင်နဲ့အနေနဲ့တည်တာတဲ့ Harvard တွေရှိတယ်လို့အထက်လွှတ်တော်အများစုအမှန်များခေါင်းဆောင် John Thun ကပြောပါတယ်။အဲ့ဒီချိန်က2021မှာ Afghan အစိုးရပေါ်မှာ American ရဲ့ပံ့ပိုးကူညီမှုအမြန်ပြိုကွဲခဲ့တဲ့အပြင် Russia တပ်တွေ Ukraine ကိုဝင်ရောက်ကျူးကျော်မှောက်ကိုမှန်ကန်တဲ့ခံမှန်းတွက်ချက်မှုမလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။အခုလို Ratcliffe ကို CIA ကြီးကဖြစ်တဲ့အမိစင်းတင်သွင်းမှုအတွက် Democratic Party ခေါင်းဆောင်တချို့ရဲ့ဝေဖန်မှုတွေကြောင့်ကြန့်ကြာခဲ့ရတာဖြစ်ပါတယ်
ယူအမေရိကန်တမနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA American တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လူခွင့်ရင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စကိုဦးစားပေးဆောင်ရွက်သွားမယ်လို့သမ္မတထရမ့်ကကုလသမဂ္ဂအမြဲတမ်းတာဝန်ကြီးဖြစ်တဲ့အဆိုပြုခံရသူအောက်လွတ်တော်မှအလစ်စတက်ဖနစ်ကပြောပါတယ
်
လူခွင့်ရင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စဟာဦးစားပေးဆောင်ရွက်ရမယ်တဲ့မှာပါပါတယ်လူခွင့်ရင်းနဲ့ပတ်သက်ရင်အထက်လွှတ်တော်မှရောအောက်လွှတ်တော်မှာပါပါတီနှစ်စလုံးရက်တည်ခဲ့တဲ့မှတ်တမ်းတွေရှိခဲ့တာကိုလည်းကျေးဇူးတင်စရာပါ American ပြည်တော်စုအနေနဲ့ကုလလုံခြုံရေးကောင်စီအလှည့်ချဥက္ကဋ္ဌတာဝန်ယူရချိန်မှာဦးစားပေးလှုပ်ဆောင်နိုင်မှုမျှော်လင့်ပါတယ်လို့ January 27ရက်အထက်လွှတ်တော်ကြားနာပွဲမှာအထက်လွှတ်တော်မှ Tammy Dadbook ကမြန်မာရေးနဲ့ပတ်သက်လို့မေးမြန်းရမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ် 2669 ကိုချမှတ်တာအာရှန်ကလည်းမြန်မာအရေးဘုံသဘောထား၅ချက်ချမှတ်တာစစ်ကောင်စီကိုအရေးယူပိတ်ဆို့ဒဏ်ခတ်တာတွေရှိခဲ့ပေမဲ့မြန်မာအချက်တဲကအဆုံးမသတ်နိုင်ဖြစ်နေရတယ်လို့အထက်လွှတ်တော်မှတမ်မီဒတ်ဘုတ်ကအဲ့ဒီကြားနာပွဲမှာပြောပါတယ်။ကုလသမဂ္ဂကြီးအဆိုပြုခန်းအသူစတက်ဖနစ်ကတော့မြန်မာအရေးကိုအာရှန်နဲ့ Quad လို့ဒေတာရင်းအဖွဲ့တွေလို့ထိုင်းလို့မိဖက်နိုင်ငံတွေနဲ့အတူတွဲပြီးကင်တွယ်သွားမယ်လို့ပြောပါတယ်။ရခိုင်မှာအေအာရခတက်တော့ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာလူခွင့်ရနဲ့တရားမျှတမှုဆောင်ရွက်နေတဲ့ 45 rights အဖွဲ့ကြီးကတိုက်တွန်းပါတယ်။သူတို့ရထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာအေအစစ်သားတချို့နဲ့အရက်ဝတ်လူတွေကလူနှုတ်ဦးကိုနှိပ်စက်ညှဉ်းပန်းနေတာတွေ့ရပြီးအဲဒီလူနှုတ်ဦးလည်းနောက်ဆုံးတေဆုံးသွားပုံရတယ်လို့ 45 rights ရဲ့ထုတ်ပြန်ချက်မှာပါပါတယ်။ဒီဗီဒီယိုပါအဖြစ်ပြက်ဘယ်နေရာမှာဖြစ်တယ်ဆိုတာကိုအတိအကျမပြောနိုင်ပေမဲ့ဒီဗီဒီယိုကအစ်စ်မှဖြစ်တယ်ဆိုတာကိုသူတို့စမ်းစစ်တွေ့ရှိထားတယ်လို့ပြောပါတယ်။ဒီဖြစ်ပြက်နဲ့ပတ်သက်လို့အေးအေးတက်တာတချို့ကျူးလွန်ကြောင်းဝန်ခံပြီးကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူခဲ့ပြီးဖြစ်တယ်လို့အေးပြောခွင့်ရခိုင်တုခကနေရင်းစရာသတင်းဌာနကိုပြောထားပါတယ်။အေးအနေနဲ့ဒီလိုဥပဒေမဲ့လောက်ရတွေကိုလက်မခံဘဲနောက်ထပ်ပြီးတော့မဖြစ်အောင်ထိန်းချုပ်သွားမယ်လို့လည်းအေးပြောခွင့်ရသူကနေရင်းစရာသတင်းဌာနကိုပြောပါတယ် 45 rights ရဲ့ထုတ်ပြန်ချက်ထဲမှာလဲစစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်သွားမယ်လို့အေးပြောခွင့်ရပြောတာကိုကိုကားထည့်သွင်းဖော်ပြထားပါတယ်အမေရိကန်နိုင်ငံမှာစစ်ရေးစတဲ့မရှိဘဲနဲ့တရားမဝင်နေထိုင်တဲ့အိန္ဒိယနိုင်ငံသားတွေပြန်ပြီးလာဖို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမန်ရမ်ဒေရှန်ကာကပြောပါတယ်တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအရေးအပါဝင်ကိစ္စရပ်တွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဝန်ကြီးဒေရှန်ကာကအခုလိုပြောတာဖြစ်ပါတယ်။အိန္ဒိယအစိုးရအနေနဲ့တရားဝင်လာရောက်နေထိုင်မှုကိုအခိုင်အမာကန့်ကွက်ကြောင်းဝန်ကြီးရူဘီယိုနဲ့တွေ့ဆုံပြီးနောက်တစ်နေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာဝါရှင်တန်ဒီစီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောတာပါ။တကယ်လို့အိန္ဒိယနိုင်ငံသားတွေအမေရိကန်မှာတရားဝင်နေထိုင်တာရှိခဲ့ရင်သူတို့ဟာအိန္ဒိယနိုင်ငံသားဟုတ်မှန်ကြောင်းတက်တေကံတေးချရင်တရားဝင်ပြန်လာဖို့လက်ခံမှာဖြစ်ကြောင်းနဲ့ဘယ်နိုင်ငံအတွက်မဆိုအိန္ဒိယကဒီတိုင်းရက်တည်မယ်လို့လည်းပြောပါတယ်။အမေရိကန်မှာဒေါ်နယ်ထရမ့်သမ္မတတာဝန်ဆယူခြင်းကစပြီးတရားဝင်လာရောက်သူတွေကိုနေရာပြန်ဖို့မှဖြစ်ကြောင်းသမ္မတမိန့်ထုတ်ပြန်ခဲ့တာပါ။2022မှာအိန္ဒိယနိုင်ငံသားတွေဟာမက္ကဆီကိုနဲ့အယ်ဆယ်ဗေဒိုပြည်နယ်အမေရိကန်နိုင်ငံမှာတက်တဲ့အများဆုံးတရားဝင်လာရောက်သူတွေဖြစ်တယ်လို့ပြည်သူ့တည်ထောင်စစ်တမ်းမှာဖော်ပြထားတာဖြစ်ပြီးအရေးအတွက်အပြင်9သိန်း2000ခွဲလောက်ရှိမယ်လို့ခန့်မှန်းထားတာပါ။
ဖီအမေရိကန်တိုင်းရဲ့တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပေးကြတာပါ VOE ရဲ့နောက်ဆုံးရသတင်းတွေကို Facebook Telegram YouTube စတဲ့လူမှုကွန်ရက်တွေမှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းချိန်မီဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာခုဆက်ပြီးတော့တောက်ကြနေတိုင်းတင်ဆက်နေကြအပတ်စဉ်စီစဉ်တွေမတင်ဆက်ခင်သတင်းပြပွချက်တွေသတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ် ခွင့်ဆိုတော့အမေရိကန်ဆိုင်ရာသတင်းတပုတ်နဲ့စကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနှုတ်ထွက်မယ်လို့ကြေညာပြီးတဲ့နောက်တခြားကုလသမဂ္ဂအဖွဲ့တွေကလည်းရန်ပုံငွေရှော့ချသွားမယ်လို့မျှော်လင့်ရပါတယ်။အဲဒီလိုလှုပ်လိုက်ရင်လိုအပ်လစ်ဟာသွားမယ့်ရန်ပုံငွေတွေကိုတခြားချမ်းသာတဲ့နိုင်ငံတွေကလည်းဖြည့်ပေးဖို့အလားအလာနည်းတဲ့အကြောင်းပက်စီဝါဒကူဆော်ဝါရာသတင်းပေးပို့ထားတာကိုကိုငင်းချမ်းတင်ပြထားပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုက WHO ကမ္ဘာ့ကျန်းမာရေးအဖွဲ့လိုနိုင်ငံတကာအဖွဲ့တွေနဲ့ဂရီကဝတ်တွေကနှုတ်ထွက်တဲ့အချိန်မှာတော့ကုလသမဂ္ဂအဖွဲ့ကြီးအတွက်ရှားပါတဲ့အချိန်ကြုံရတော့မှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရထရီဂျူဆာဗစ်က
It was 18% of the budget.
2023ခုနှစ်ကဘတ်ဂျက်အရဆိုရင်18ရာခိုင်နှုန်းရှိပါတယ်။ကျွန်တော်ပြောခဲ့သလိုပါပဲ။အမေရိကန်ကတဦးတည်းသောအများဆုံးအလူရှင်ပါ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူကြမ်းကြိမ်တဲ့တနင်္လာနေ့မှာပဲသမ္မတအမေအမြောက်အများကိုလက်မှတ်ရေးထိုးခဲ့ပြီးအဲ့ဒီထဲမှာကုလသမဂ္ဂရဲ့နိုင်ငံတကာရာသီဥတုဆိုင်ရာသဘောတူညီချက်ဖြစ်တဲ့ Paris သဘောတူစာချုပ်ကထွက်ဖို့လည်းပါဝင်ပါတယ်။သမ္မတထရန့်က
ဒီ United States ကပြည်ထောင်မရဘဲညဉ့်ညမ်းခွင့်ရနေတဲ့အချိန်မှာအမေရိကန်ကလည်းကုဆတ်မှုလုပ်ငန်းတွေကိုထိခိုက်မဲ့ကိစ္စမျိုးမလုပ်ပါဘူး
။ကမ္ဘာကြီးပြည်နှွေးမှုကိုဖြစ်စေတဲ့ရုပ်ကျွင်းလောင်စာတွေကိုအမေရိကန်ကအများဆုံးထုတ်လုပ်နေတာဖြစ်ပြီးကုလသမဂ္ဂကလည်းအများဆုံးထောက်ပံ့သူအလှူရှင်ဖြစ်ပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာစာနယ်ရိက္ခာအစီအစဉ် WFP တို့ကထိရောက်တဲ့ကုလအဖွဲ့တွေပဲလို့ Trump အဆိုပြုထားတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Elise Stefanik ကလည်းအထက်လွှတ်တော်ကြားနာပွဲတုန်းကပြောထားပါဗျ။ဒါပေမဲ့လည်း UNRWA လို့ပါလက်စတိုင်းဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့တွေရဲ့ရန်ပုံငွေကိုတော့ဖျက်မယ်လို့ Stefanik ကပြောပါဗျ။
Our tax dollars should not
be American Joe Siwa Sanjin ne phwe si yu thauk khan pe tha de niya chu mong di da ma mho le nya a chin pye cha sa mu da ma mho a chan phet mu ri ma chuma ru ye a khon ngwe ri pa wen pat tet niya myo do ma phit tet ma u
2019 khu ne Trump prathama a chain tamara phit dong ga kula a phwe ri ye yan mong ngwe ri go shoe kae dong ga u yo pa tamaka a phwe win naingan ri ga ngwe che ya do bi thauk pan pe kae ba de အခုအချိန်မှာတော့သူတို့ဟာရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းကိုကာကွယ်ဖို့အာရုံစိုက်နေရပါတယ်။ဒီထဲကအကြောင်းတစ်ခုကလည်းယူကရိန်းကိုကူညီဖို့တွန်းဆုတ်နေတဲ့ထရမ့်ကြောင့်ပါ။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်က
Après l'entrée en fonction de la
ခုချိန်မှာအမေရိကန်ပြောင်းစုမှအစိုးရအသစ်တက်လာပြီဖြစ်တာကြောင့်ဥရောပနိုင်ငံတွေဖြစ်တဲ့ပြင်သစ်နဲ့ဂျာမနီနေနဲ့ညီညွတ်တဲ့အခိုင်အမာအားကောင်းတဲ့အချုပ်အခြာအာဏာရှိတဲ့ဥရောပအဖြစ်စုစည်းဖို့ပို့ပြီးအရေးကြီးလာပါတယ်
။တစ်ချိန်တည်းမှာပဲတရုတ်ကလည်းကုလရန်ပုံငွေတွေတိုးပေးဖို့မရှိဘူးလို့ ICJ ကကုလဆိုင်ရာညွှန်ကြားရေးမှူးစာရီရစ်ချက်ဂိုဝန်ကပြောပါတယ်
။ Chinese officials are also realistic that they, you know,
သူတို့တိုင်းပြည်ကစီးပွားရေးလေဆံကိုတက်နေရတယ်လို့တရုတ်တာဝန်ရှိသူတွေကလက်တွေ့ကြကြနားလည်ပါတယ်။ဒါကြောင့်သူတို့မှလည်းပတ်ဆက်အပိုပေးဖို့မရှိပါဘူး။ဒါကြောင့်ကုလသမဂ္ဂအနေနဲ့တခြားအလှူရှင်လိုက်ရှာလဲမရှိဘူးလို့ထင်ပါတယ်။
2015 Paris သဘောတူညီချက်ကနေ Trump ကအမေရိကန်နိုင်ငံကိုဆွဲထုတ်တာဒုတိယအကြိမ်ပါဒီသဘောတူညီချက်ကကမ္ဘာကြီးပြည်နှွေးမှုကိုစက်မှုခေတ်မတိုင်ရင်ကအပူချိန်နဲ့နှိုင်းရှင်ရင်2ဒီဂရီဆယ်ဆီယပ်အောက်မှာပဲထားဖို့ကမ္ဘာကြီးပြည်နှွေးစေတဲ့ကာဗွန်ဒိုင်းအောက်ဆိုင်ထုတ်လုပ်မှုတွေကိုရှော့ချဖို့သဘောတူထားတာပါ2021ခုနှစ်မှာ Trump ကိုနိုင်ပြီးသမ္မတဖြစ်လာတဲ့သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမနေ့ပါပဲ Paris သဘောတူညီချက်ထဲပြန်ဝင်ခဲ့မှုပါတယ်အခုလိုအမေရိကန်နိုင်ငံရဲ့အပြောင်းအလဲတွေကြောင့်တခြားနိုင်ငံတွေကလည်းသူတို့ရဲ့ရာသီဥတုဆိုင်ရာဂရီကဝတ်တွေကိုအလေးမထားတာမျိုးဖြစ်လာနိုင်တယ်လို့ကော်နယ်တက်ကတိုကပေါမောက်ခရှီလာအော်မစတက်လို့လေ့လာသူတွေကပြောပါတယ
် We have less emissions reduction in China or less emissions reduction
အမေရိကန်ကိုနမူနာယူပြီးတရုတ်ကလည်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုမလျှော့ဘူးဆိုရင်ဒါမှမဟုတ်ကမ္ဘာပေါ်ကတခြားတိုင်းပြည်တွေကလည်းမလျှော့ဘူးဆိုရင်အမေရိကန်စီးပွားရေးကိုထိခိုက်မဲ့ပျက်စီးမှုတွေကြုံရနိုင်ပါတယ်ဒီပျက်စီးမှုတွေကကမ္ဘာအနှံ့ဖြစ်မှာပ
ါရာသီဥတုအရေးလှုပ်ရှားသူတွေကလည်းထရမ့်အခုလိုနှုတ်ထွက်လိုက်တဲ့အပေါ်ကန့်ကွက်ကြပါတယ်သဘောတူစာချုပ်မှာမပါတဲ့ကုလအဖွဲ့ဝင်နိုင်ငံ၃နိုင်ငံပဲကြန့်ရှိပြီးအခုလိုနှုတ်ထွက်တာဟာနောက်နှစ်မှာအသက်ဝင်တဲ့အခါအမေရိကန်အနေနဲ့အီရန်၊လီဗျားနဲ့ယီမန်တို့လိုသဘောတူစာချုပ်မှာမပါတဲ့နိုင်ငံဖြစ်လာမှာပါခင်ဗျာ
။ကိုရင်ချန်းပြောပြပေးကြတော့ပါ။ခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတပုတ်နဲ့ပဲဆက်ပါဦးမယ်။တရုတ်၊အစ္စရေးနဲ့မြန်မာနိုင်ငံတို့ဟာသတင်းစာဆရာတွေကိုအချင်းချရမှာအဆိုးဆုံးတိုင်းပြည်တွေဖြစ်ကြပါတယ်။တစ်ကမ္ဘာလုံးမှာသတင်းစာဆရာအနည်းဆုံး361ယောက်ဟာသူတို့တင်ပြချက်တွေကြောင့်အချင်းချနေကြတာကိုသတင်းစာဆရာများကာကွယ်ကော်မတီ CPG ကစီးရင်တင်ထားပါတယ်။Christina Castillo Smith ရဲ့သတင်းဆောင်မကိုဦးတမောင်တန်းကတင်ပြထားပါတယ်ခင်ဗျ
တရင်ဘာဘီအဖန်ခံရမယ့်အနေနဲ့ကမ္ဘာတစ်ဝန်းကျုံနေကြတဲ့အနေနဲ့တရင်စာဆရာများကာကွယ်ရေးကော်မတီ CPJC ရဲ့အရာတရုတ်အစွန်းနဲ့မြန်မာတို့ကအဆိုးဆုံးတိုက်ပွဲတွေဖြစ်နေကြပါတယ်2024ဒီဇင်ဘာ1ရက်နေ့အထိကမ္ဘာတစ်ဝန်းတရင်စာဆရာ361ယောက်ဖန်ခံနေရတာပါဒါကပြီးခဲ့တဲ့12လအတွင်းဖန်ခဲ့တဲ့စီရင်မှာ CPJ အမှုဆောင်အရာရှိ Jody Ginsburg ကအခုလိုပြောပါတယ်
For higher number of that will have cycled through.
တနေ့ပလုံးမှာဆိုရင်ဒါထက်များပြားနိုင်ပါတယ်။ဒါကတေချာလောက်တာပါ။နှုတ်ပိတ်လက်စိတ်သွားအောင်သတင်းစာဆရာရဲ့အပေါ်ရာဇဝမှုတင့်အောင်လုပ်နေတာကတေချာလှုပ်ဆောင်ထားတဲ့အစိုးရရဲ့နီးပရိယတရားဖြစ်ပါတယ်
။ VOA ရဲ့ပြည်တိုင်းဆောင်ပါရှင်စီသူအောင်မြင့်ဟာဗရီ361ယောက်ထဲကတယောက်ဖြစ်ပါတယ်။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားချက်တွေကနိုင်ငံတော်နဲ့တတ်မတော်ပြုတ်ကွက်အောင်လုပ်ဆောင်တယ်နိုင်ငံတော်ကိုအချီးညိုပြတ်စေတယ်လို့စစ်ကောင်စီကဆွဆွဲပြီးပုံမှန်9ကကြီးနဲ့အမှုနှမှုဇာစသကြီးဥပဒေပုံမှန်124ကကြီးနဲ့တမှုဘောင်းအမှုနဲ့စစ်ကောင်စီကစုစုပေါင်းထောင်တန်း12နှစ်ချမှတ်ခဲ့ပါလေဘယ်လာရုစ်ရုရှားဗီယက်နမ်အီရန်အီရီထရီးယားတို့အပါအဝင်တိုက်ပြည်အတော်များများကသတင်းသမားများစွာကိုဖမ်းထားကြတာပါအစ္စရေးမှာဖမ်းတာက2ဆကျော်လာပါတယ်ဒါကစမ်းစပ်ပုံစံဖြစ်တယ်လို့ CPJ ကပြောပါတယ်
And that includes the killing of journalists, that includes the detention.
ဒီထဲမှာသတင်းစာဆရာတွေကိုတတ်တာပါဝင်ပါတယ်။ဖမ်းဆီးထိန်းသိမ်းတာပါတယ်။သတင်းအမောင်းချတာ၊မီဒီယာလုပ်ငန်းတွေကိုပိတ်မှတ်ထားတာ၊ Harassers လို့ Israel သတင်းစာတွေကိုအစိုးရကပန့်ပိုးမှုရပ်ဆိုင်းလိုက်တာတွေပါဝင်ပါတယ်
။ Israel စီကမှတ်ချက်တောင်းခဲ့ပေမဲ့မတုံ့ပြန်ပါဘူး။ဒါပေမဲ့သတင်းမတွေကိုပိတ်မှတ်ထားတယ်ဆိုတော့ကိုတော့အရင်ဆုံးကညှဉ်းဆဲမှုပါတယ်။တရုတ်ကသတင်းစာဆရာ50ကျော်ထောင်ချထားတဲ့အဆိုးဆုံးတိုက်ပြီးပါဒီတမဒီမိုကရေစီလိုလားတဲ့ထုတ်ဝေသူဂျင်မီလိုင်းပါဝင်ပါတယ်။ဟောင်ကောင်မှာအဖမ်းခံတရားရင်ဆိုင်နေရတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးအမှုနဲ့ဂျင်မီလိုင်းကိုဆွဲဆိုထားရတာပါ။အများကတော့နိုင်ငံရေးကြောင်းလို့ရှုမြင်ကြပါတယ်။တင်းစားဆရာတွေကိုရန်ရှာဖို့ဥပဒေတွေအသုံးချနေတာကိုဒီအမှုကပြနေတယ်လို့သူရှေ့နေတွေကတော့ဆိုပါတယ်။လူခွေရေးရှင်းနေကယ်လင်ဂယ်လဟာကအခုလိုပြောပါတယ်။
Because what we're routinely now seeing is authorities and
အခုမြင်နေရတာကအာဏာပိုင်တွေပဲဖြစ်တာကြောင့်ရာဇဝတ်ကြောင်းအရာအသေးဖြစ်မှုဒါမှမဟုတ်အကြမ်းဖက်ဝါဒတိုက်ဖြတ်ရေးဥပဒေတွေလိုအစင်အလာဥပဒေကြောင်းနဲ့ဆွဲဆိုမဲ့အစားသတင်းစာဆရာတွေကိုတိတ်ခါချစေတဲ့တခြားဥပဒေတွေကိုလည်းသူတို့ကအသုံးပြုလာကြပါတယ
်နိုင်ငံရေးအရလိုင်းကိုအရေးယူခဲ့တယ်ဆိုတော့ဟောင်ကောင်ကညင်းတယ်လို့တရုတ်ပြည်မှာသတင်းစာလွတ်လပ်ခွင့်ရှိတယ်လို့ VOA ကိုအီးမေးလ်နဲ့တရုတ်ကပြောပါတယ်။ရုရှားဘက်တော့ American သတင်းစာဆရာ Asukuma Shiva နဲ့ Ivan Gorshkovich တို့ကိုအချင်းကလွတ်လိုက်ပါတယ်။ဒါပေမဲ့အချင်းချသတင်းစာဆရာ30ကျော်နဲ့ကမ္ဘာမှာအဆိုးဆုံးနံပါတ်5တိုက်ပြီးဖြစ်နေပါတယ်။ဒီလိုအဖမ်းခံရသူတွေတဲမှာ VOA နဲ့ညေကိုတော်သတင်းဌာနတွေကသတင်းစာဆရာတွေပင်တိုင်းစောင်းပါရှင်တွေပါဝင်ကြပါတယ်။သူတို့အားလုံးကိုအဆိုးဆုံး30စီးရင်ဝင်တိုက်ပြီးတွေဖြစ်ကြတဲ့မြန်မာ Belarus ရုရှား၊ဗီယက်နမ်နဲ့အဇာဘိုင်ဂျန်တို့မှာအချင်းချထားတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲစာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
။ VOA ကလည်းတောက်ကြောင်နှခင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာသတင်းတပုတ်ကိုဆက်ပြီးတင်ပြကြပါမယ်။တရုတ်နိုင်ငံအနေနဲ့မြန်မာအပြင်ထိုင်းနဲ့ဒေသတွင်းနိုင်ငံတွေနဲ့ပါပေါင်းပြီးတော့အွန်လိုင်းငွေလင်ကိုင်းတွေကိုနေနှင်းသွားဖို့ပြင်ဆင်နေပါတယ်တရုတ်နိုင်ငံကူမင်းမြို့မှာတရုတ်မြန်မာထိုင်းလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်ကပြည်ထရေးနဲ့လုံခြုံရေးအရာရှိတွေဆွေးနွေးနေကြပြီးတော့အွန်လိုင်းငွေလင်ကိုင်းတွေကိုနှိမ်နှင်းမဲ့စစ်စင်ရေးပြန်လည်စတင်တော့မယ်လို့ရန်ကုန်တရုတ်တန်ရုံကထုတ်ပြန်ပါတယ်ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားဖြန့်လို့လူတည်များတဲ့ဒီအွန်လိုင်းငွေလင်ကိုင်းတွေကိုလိန်ညာအဖို့ခံရသူတွေထဲဒီနစ်ဆန်းမှာပဲတရုတ်ရုပ်ရှင်မင်းသားဝမ်ရှင်ပါသွားခဲ့ပြီးဟိုးလေးတကျော်ဖြစ်ကတရုတ်ကပိုအလေးနဲ့လှုပ်လာတာကို CDM ဗိုလ်မှူးနောက်ရွက်ကအခုလိုသုံးသပ်ပြပါတယ
်ဒီကြားဖြန့်လုပ်ငန်းဟာဒီတရုတ်နိုင်ငံသားတွေလည်းပြင်းထန်ထားခံလာတယ်တရုတ်နိုင်ငံရဲ့ဒီအကျိုးစီးပွားတွေနိုင်ငံသားတွေရဲ့လုံခြုံရေးကိုလည်းချိန်ကျောက်ခံလာတဲ့အနေအထားတွေတွေ့တဲ့အခါမှာတရုတ်ဆိုတော့အနေနဲ့ဒီကြားဖြန့်လုပ်ငန်းတွေကိုအသေးအတန်ရည်ရွယ်လုံဆောင်နိုင်ဖို့အတွက်ပို့ပြီးတော့အလေးနဲ့ထားလုံဆောင်လာတာကျွန်တော်တို့စက်လိုက်တွေ့လာရတယ်။သူတို့အချိန်မှဒီကိုကံဘက်အချက်မှလည်းသူတို့အပြင်းထန်အောင်မြင်နဲ့လုံဆောင်နိုင်ခဲ့တယ်။အခုအဲ့ကနေအကျိုးဆက်တစ်ပတ်ချွေလာတဲ့ဒီမြဝတီဘက်ချန်ကကြားဖြတ်လုပ်ငန်းတွေကိုလည်းတရုတ်နေဆဲနဲ့လဝေးတဲ့အခါမှာဒေတာသွင်းတာထိုင်းအပြင်မြန်မာနိုင်ငံဒါနဲ့ပေါင်းဆက်ပြီးလုံမှတာလည်းဒီဟာကိုအောင်မြင်လုံဆောင်နိုင်မှာဆိုတော့ဒေတာသွင်းနိုင်ငံတွေနဲ့ပေါင်းဆက်ပြီးတော့သူတို့ကြိုးစားလာခြင်းဖြစ်တယ်လို့တော့ယူဆရတယ်ပေါ့နော်
။အခုလိုတရုတ်ကျိုးစီပွားထိခိုက်လာတာပေါ့ CDM ဘူဂျီစင်ယောကလည်းအခုလိုထောက်ပြပါတယ
်တရုတ်ကတော့သူ့အမျိုးသားအကျိုးစီးပွားကိုထိရင်မရဘူးအခုသူ့နိုင်ငံသားတွေပေါ့နော်ဒါဒီယူရီးယားဘက်ကနေကိုပဲဒီကြားဖြန့်လူမောင်ကိုကူးခံလိုက်ရတယ်ဆိုတော့ဒီယူရီးယားကိုပါသူတို့နည်းနည်းအစာမကြေတာရောပြီးရင်အရင်ကတည်းကဂွင်မတဲ့တာပေါ့နော်အခုဂွင်တဲ့တာဆိုတော့ဒီမှာကြားဖြန့်ကလည်းထိုင်းစစ်တပ်ကသူတွေပါပါဝင်ပတ်သက်တယ်ဒီဆော့ချက်တူနဲ့မြန်မာစစ်တပ်တဲ့နေရဒါပေါင်းပြီးတော့ရိုက်နေတဲ့ဂွင်းလို့သူတို့စိတ်ထဲမှာမြင်သွားတယ်။ပြီးရင်တချို့စစ်ကောင်စီဘက်မှာလည်းကြားဖြတ်နေတဲ့ပတ်သက်ဆက်နွယ်နေတဲ့ထိပ်ပိုင်းအရာရှိတွေတော်တော်များများရှိနေတယ်လို့သူတို့အချင်းချင်းကိုပဲလိုက်ပြီးစုံစမ်းနေရတဲ့အနေအထားမျိုးလို့ပဲပြောရမှာပါဗျ
။ဒါအပြင်ဒီတစ်ခေါက်ထူကြတာကိုလည်း CDM တက်ချက်ကြီးဇေယျကအခုလိုရှင်းပြပါဗျ
။နာဝရီဘက်ကဒီအရင်လောက်ပိုင်းမှာဖြစ်သွားတဲ့ဖြစ်စဉ်ကတော့အခြေအနေချင်းမတူတော့အဲ့လိုတော့မဖြစ်လာဘူးထင်တာပဲအဓိကတော့သူတို့ထိုင်းဟိုပဲဖိအားပေးပြီးတော့ထိုင်းဟိုပဲလောက်ခိုင်းရမယ်နေသားဖြစ်မယ်ထိုင်းဘက်ကပဲတဖြည်းဖြည်းလောက်ရမယ်နေသားဖြစ်ပုံများပါတယ်ဟိုကိုကန့်ပုံစံမျိုးတော့မဖြစ်နိုင်တော့
အရင်တစ်ခါကတော့တရုတ်တပ်ဖွဲ့တွေမြန်မာနေဆက်ထဲထိဝင်ဖမ်းခဲ့တာရှိခဲ့ပါတယ်ဒီတစ်ခါမှာတော့ထိုင်းနိုင်ငံကိုလည်းအရင်ထက်ကြီးကြီးမားမားထိခိုက်လာတာကို CDM ပုံမှုနောင်ရုပ်ကအခုလိုဆက်သုံးသပ်ပြပါတယ
်တရုတ်နိုင်ငံသားတွေဒါတင်တာတွင်တခြားသောပြည်ပနိုင်ငံသားတွေအားလုံးဟာဒီငွေလိမ်ကိုင်းမှာဒီကြားဖြန့်လုပ်ငန်းတွေမှာဒီတရားမဝင်ဖမ်းဆီးခေါ်ဆောင်ရတဲ့အခြေအနေတွေဟာထိုင်းနိုင်ငံနေဖြတ်ပြီးတော့မှနေဆက်ကတဆင့်ငွေလိမ်ကိုင်းနေဒီမြောက်ဒီဘက်အခြေအနေကိုပို့ဆောင်တဲ့အခြေအနေတွေကိုဇက်တိုက်ဖြစ်လာတဲ့အခါအထူးသဖြင့်နိုင်ငံနာမည်ကြီးတဲ့အဖွဲ့တွေဇက်တိုက်တွေ့လာလိုက်အခါမှာထိုင်းနိုင်ငံအတွက်လည်းအများကြီးအထိခိုက်နစ်နာတဲ့အခြေအနေတွေထိုင်းနိုင်ငံရဲ့နိုင်ငံရေးပုံရိပ်ရတော်တော်ကောင်ထိုင်းနိုင်ငံအဓိကအားထားလာတဲ့ကြီးသွားလုပ်ငန်းတွေပေါ်မှာလည်းအများကြီးတက်ရောက်လာနိုင်တယ်ထင်တယ်ဒါကြောင့်လည်းထိုင်းဆိုရအနေနဲ့ဒီကြားဖြန့်နှိမ်နှီးလုပ်ငန်းမှာသူ့ဟူတိုင်းတက်တက်ကြွကြွပူးပေါင်းပါဝင်လာဖို့ထဲထဲဝင်လုပ်ဆောင်လာတော့မယ့်အခြေအနေလို့ပြောလို့ရနိုင်တာပေါ့နော
်အခုလိုအခြေအနေမှာရှေ့ဆက်ဖြစ်လာနိုင်ဒီအပေါ် CDM တက်ချက်ကြီးဇေယျကအခုလိုဆက်ရှင်းပြပါတယ
် BGF ကသူဘုံစောချစ်သူတို့ကဘယ်ကိုရွေးချယ်မလဲဆိုတာလည်းသူတို့ရွေးချယ်မှုကတော့အဓိကအကြမ်းပဲအခုတော့သူတို့ကဒေသံပြစ်နေပါပြီသူတို့ကိုယ်တိုင်တော့သူတို့ကိုယ်တိုင်ပဲပူပေါင်းပြီးဖမ်းမှာပဲပါညာလျှောက်ပြောနေတာ
အရင်တစ်ခါကလည်းဒီဂိုင်းတွေပြဿနာကြုံခဲ့တဲ့ဘုံမူကြီးစောချစ်သူဦးဆောင်တဲ့ဒီနေကြားဆောင်တက်ကင်းပြင်းတဲ့အဖွဲ့ကတော့ဒီဒုစရိုက်လုပ်ငန်းတွေကိုစစ်ဆေးတွေ့ရှိပြီးပညာပေးအရေးယူနေတာနိုင်ငံတကာနဲ့ပူးပေါင်းဆောင်တာတွေလုပ်နေတယ်လို့တနေ့ပေါ်သူနေ့ကပဲထုတ်ပြန်လာပါတယ်ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကလှုပ်ဆောင်လာနိုင်တာကိုလည်းပုံမှုနောင်ရွက်ကအခုလိုသုံးသပ်ပါတယ
်စစ်ကောင်စီအနေနဲ့လည်းတရုတ်စုရဲ့အာဘိထောက်ခံမှုအနေအထားတွေကိုသူကလည်းလှူလာနေတဲ့အချိန်ဆိုတော့ဒီချမ်းမြောက်ဘက်မှာလည်းဒီကိုကန့်ဒေတာကြာဖြတ်နေနေမှာလည်းဒါစစ်ကောင်စီအနေနဲ့အိုက်ကနေပြီးတော့ကြာဖြတ်ခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့ပို့ဆောင်ခဲ့တာရှိတယ်အခုလည်းဒီဘက်က BGNM ဒီမြောက်ဒီဘက်ကကြာဖြတ်လုပ်ငန်းတွေကိုလည်းနိုင်ငံအကြီးအကဲတွေသူလည်းပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့ထုတ်ပြောပြောဆိုလို့တာအပြင်ပူးပေါင်းဆောင်ရွက်လာနိုင်တဲ့အခြေအနေတွေပေါ့နော်ဒါအပြင်သူ့အနေနဲ့ကျတော့ဒီကြာဖြတ်လုပ်ငန်းစဉ်ပေါ်မှာအကြောင်းပြပြီးတော့ဒီနိုင်ငံကြီးရပါတော့ထိုင်းရောက်သူ့ကိုစန့်ကျင်နေတဲ့နိုင်ငံအင်အားစုတွေကိုဒါနှိမ့်ကွနိုင်မှုအတွက်အမျက်ထုတ်ပူးပေါင်းဆောင်ရွက်လာတာလေးရှိလာနိုင်ပြီ
ဒီကြာဖြတ်လုပ်ငန်းတွေပေါ့ရေးယူလာခဲ့တာတွေကိုမြန်မာစစ်ကောင်စီကလည်းတနင်္လာနေ့ကထုတ်ပြန်ခဲ့ပါသေးတယ်အဲ့ဒီတော့ရှေ့မှာဆက်ဖြစ်လာနေတာအပေါ်ဘူကြီးစင်ရောကအခုလိုဆက်ထောက်ပြပါတယ
်နိုင်ငံဖြတ်ကျော်ဖမ်းဆီးတာတွေထိန်းသိမ်းတာတွေရှာဖွေတာတွေကဲတင်တာတွေလှုပ်လာမဲ့အနေအထားမျိုးတော့မြင်နေရတယ်ပေါ့နော်အဲဒါပေမဲ့လက်ရှိရွှေကုတ်ကူမှာဒီနေ့အထိတော့တည်တည်ငြိမ်ငြိမ်ရှိနေသေးတယ်အဲဒါပေမဲ့ဖျားသုံးစုလို့မဲတဘောဘက်ကိုလည်းတချို့လူတွေရွှေပြောင်းနေကြတယ်လို့တော့သိရပါတယ်
ဒီရှေ့ဆက်ဖြစ်နေတာအပြင်စိုးရင်ရတာကိုလည်းပုံမှုနောက်ရကအခုလိုဆက်သုံးသက်ပြပါတယ
်ထိုင်းမြန်မာပူးပေါင်းဆောင်ရွက်တဲ့အပေါ်မှာမူတည်ပြီးတော့တရုတ်အနေနဲ့ဒီတရင်ထောက်တန်းတာဖန်စီအရေးယူတာတခြားအရေးယူဆောင်တာမျိုးတွေတော့ကြည့်တာနိုင်နေမယ်ဒီလိုအခြေအနေလာကြည့်လာရင်တော့နေဆက်ဒေတာတို့ကြမှာအကြီးမားတဲ့ပြည်ပကက်အခြေအနေတွေလုံခြုံရေးရိုက်ခတ်မှုအနေထားတွေတော့သတိတွေ့လာမယ်ထင်တယ်ဒီကြားဖြန့်နှိမ့်နှင်းအောက်ကနေထိုင်းရောက်မြန်မာနိုင်ငံသားတွေအတွက်တော့အထင်ငယ်လုံခြုံရေးဆိုရင်လာတဲ့အခြေအနေတွေရှိလာနိုင်တယ်ဒီနေရာမှာရောရောင်ပြီးတော့ဖန်စီစစ်စစ်ခံရတဲ့အနေထားတွေလည်းရှိလာနိုင်တယ
်လက်တွေမှာလည်းရောက်ဒီတစ်ဖက်ကန်ထိုင်းနိုင်ငံမဲဆောက်မြန်မာမနေ့ကစပြီးစစ်စစ်ဖန်စီမှုတွေညလာတယ်လို့မြို့ကန်တွေကပြောပါတယ်ဒီအချိန်တွေတစ်ခုလုံးပေါ်မြန်မာစစ်ကောင်စီနဲ့နေကြာဆောင်တက်ပြင်းပြင်းနဲ့ပြောခွင့်ရတို့ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ
ကိုဝင်းမင်းပြောပြပေးကြတော့ပါ VU season ကိုမနက်9:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ် VU American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းမတွေသတင်းသုံးသပ်ချက်တွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ် season တွေကို Facebook YouTube Instagram Telegram နဲ့ X လူမှုကွန်ရက်ဆာမနာတွေကနေကြည့်ရှုနိုင်ကြသလို VU ရဲ့ internet ဆာမနာ burmese.vuenews.com မှာချိန်မီဝင်ရောက်ကြည့်ရှု ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်ပြည်အောင်စုရဲ့82ရောက်မြောက်နိုင်ငံသားရေးဝန်ကြီးအဖြစ်မာကိုရူဘီယိုဇန်နဝါရီလ21ရက်နေ့ကကြံသစ္စာချိန်ဆိုပါတယ်ဒီမတိုင်ခင်အစောပိုင်းသူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်အတည်ပြုပေးရတဲ့လွှတ်တော်ဌာနဝဲမှာမစ္စတာရူဘီယိုကအမေရိကန်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုတင်ပြခဲ့ပါတယ်အမျိုးသားအကျိုးစီးပွားထက်အမြင်ကျယ်တဲ့ကမ္ဘာအခင်းကျင်းတည်းရဲ့တိဆောက်ရမယ်ဆိုတဲ့မှားယွင်းတဲ့ဘုံယူဆချက်တစ်ခုစစ်အေးခေတ်အဆုံးသတ်ချိန်မှာပေါ်ပေါက်ခဲ့တယ်လို့မစ္စတာရူဘီယိုကပြောပါတယ်
This wasn't just a fantasy. We now know it was a dangerous delusion.
ဒါကစိတ်ကူးရင်အယူအဆတစ်ခုဖြစ်ရောမကအနည်းရရှိတဲ့လက်စားမှုတစ်ခုဖြစ်တယ်ဆိုတာကိုကျွန်တော်တို့အခုသိခဲ့ပြီးပါပြီ
။လွှတ်တော်ဌာနဝဲမှာ Mr. Rubio ပြောသွားတာပါ။အမေရိကန်စက်မှုလုပ်ငန်းတွေကျဆင်းခဲ့ရတယ်လို့အရေးပါတဲ့ကုန်ချုပ်လုပ်မှုနဲ့ထုတ်ပိုးရောင်းချမှုအဆင့်ဆင့်ဟာလည်းရန်ဘတ်နိုင်ငံတွေလက်ထဲကျရောက်ခဲ့ရပြီးအစုလိုက်ရွှေ့ပြောင်းဝင်ရောက်မှုတွေကအစိုးရနဲ့လူမှုအတိုင်းဝိုင်းတည်ငြိမ်ရေးကိုချင်းချောက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအမျိုးသားအကျိုးစီးပွားထက်ကမ္ဘာအခင်းအကျင်းကိုမကြာခဏဦးစားပေးလေရှိပြီးအဲ့ဒီအချိန်မှာတခြားနိုင်ငံတွေကတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားအတွက်ဂျာဂူအတုံးချချေလေခဲ့ကြတယ်လို့မစ္စတာရူဘီယိုကပြောပါတယ
် And they took advantage of all of its benefits and they ignored all of its obligations and responsibilities Narco terrorists and dictators and despots take advantage of open borders to drive mass migration to traffic in women and children
တရုတ်ကွန်မြူနတီပါတီကဘာခင်းကျင်းနဲ့ဝင်ရောက်လာတာကိုကျွန်တော်တို့ကြိုးစားပါတယ်သူတို့ဟာအကျိုးမြတ်အားလုံးကိုခွင့်ကောင်းယူပြီးလက်နာရမယ့်တာဝန်ဝတရားတွေကိုတော့လစ်လျူရှုခဲ့ပါတယ်မွေးဆူဝါကြမ်းဖက်သမားတွေစစ်အာဏာရှင်တွေအာဏာကိုမတရားယူထားသူတွေကလည်းလွတ်လပ်တဲ့နေဆက်တွေကိုတုံးပြီးတော့လူတွေအစုလိုက်ခေါ်သွင်းမျိုးသမီးနဲ့ကလေးငယ်တွေကိုလူမောင်းခိုးကူးတာတွေလုပ်ပြီးတော့ကျွန်တော်တို့လူမှုအတိုင်းအဝိုင်းတွေထဲမှာလူတွေကိုတေချီစေတဲ့မွေးဆူဝါတွေနဲ့အကြမ်းဖက်ရာဇဝတ်သားတွေအများကြီးဝင်ရောက်လာစေပါတယ်ရုရှားအီရန်နဲ့မြောက်ကိုရီးယားလိုဆိုးသွမ်းတဲ့နိုင်ငံတွေကလည်းခုဆိုရင်မတည်ငြိမ်မှုတွေနဲ့ဗျမ်းမာချင်းတွေဖြစ်အောင်လုပ်နေပါတယ်။ဒါအပြင်ကရသမကလုံခြုံရေးကောင်စီမှလည်းဗီဒီယိုအာဏာသုံးတာဒါမှမဟုတ်နျူကလ িয়ার စစ်ပွဲချင်းကြောက်တာတွေလုပ်ပြီးတော့သူတို့လောက်ရွက်တွေကိုဖုံးကွယ်နေကြပါတယ
်။လက်ရှိပထဝီနိုင်ငံရေးမတည်ငြိမ်မှုတွေကိုရင်ဆိုင်ဖို့မှာအမေရိကန်ပြည်ထောင်စုအနေနဲ့အမျိုးသားအကျိုးစီးပွားကိုတခြားအရာအားလုံးထက်ထိတ်တန့်တင်ပြီးကမ္ဘာအလယ်မှာယုံကြည်မှုအပြည့်အဝနဲ့ခိုင်မာအားကောင်းတဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားရပါလိမ့်မယ်လို့မစ္စတာရူဘီယိုကပြောပါတယ်။အမေရိကန်ရဲ့အင်အားကရန်သူတွေကိုအဟန့်ထားဖြစ်စေခဲ့ပြီးတန်တမန်ရေးမှလည်းလွှမ်းမိုးထားနိုင်စေတယ်လို့မစ္စတာရူဘီယိုကလွန်ခဲ့တဲ့၄နှစ်တုန်းကလည်းပြောခဲ့ပါဗျ။အခုချိန်မှာဝန်ထမ်းစရာကောင်းတာကကမ္ဘာတိုက်ကြီးတွေအားလုံးနှီးပါးမှာဆိုးဝါးလာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့လူသားပေးဒုက္ခတွေအကြီးအကျယ်ကြုံတွေ့ခံစားနေကြပါဗျ။ဖျားသခင်ဖန်ဆင်းပေးထားတဲ့ခွေးအားလုံးကိုလူသားတိုင်းတန်းတူညီမျှခံစား권ရှိတယ်ဆိုတဲ့တော်လန်ရဲ့အမှန်တရားအပေါ်မှာအမေရိကန်ပြည်ထောင်စုကိုအခြေခံတည်ထောင်ထားတာဖြစ်လို့ကျွန်တော်တို့လူသားတွေရဲ့ဘေးဒုက္ခတွေကိုကျွန်တော်တို့ဘက်တော့မှလှစ်လူရှုထားမှာမဟုတ်ပါဘူး။ဒါပေမဲ့သမ္မတထရမ့်လက်ထက်မှာအမေရိကန်နိုင်ငံသားရေးဌာနရဲ့ထိတ်တန့်ဦးစားပေးဟာအမေရိကန်ပြည်ထောင်စုပဲဖြစ်ရပါစေမယ်လို့မစ္စတာရူဘီယိုကပြောပါတယ်။အဆုံးမတော့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်အိမ်ကိုအရင်ဆုံးလုံခြုံအောင်မလုပ်နိုင်ပဲကမ္ဘာကြီးငြိမ်းချမ်းရေးကိုဘယ်လိုမြှင့်တင်မှာလဲ။ကိုယ်ကအင်အားမရှိပဲကို့မဟာမိတ်တွေအတွက်ဘယ်လိုကောင်းနိုင်မလဲကို့အိမ်မှာကြွယ်ဝချမ်းသာမှုတွေမရှိပဲကမ္ဘာတဝန်းကဖျားသားသမီးတွေရဲ့ဒုက္ခတွေကိုဘယ်လိုအဆုံးသတ်မှာလဲလို့မစ္စတာရူဘီယိုကမေးခွန်းထုတ်ပြောကြားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
ဗီယိုရဲ့တောက်ကြတဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေမနက်ခွန်နိုင်ဒီဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီမနက်ဒီနေ့မနက်ခင်းအတွက်ပထမပိုင်းစီဇန်တွေကိုဒီမှာပဲရနာပြရစေခင်ဗျာ။ဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းစီဇန်မှာအပတ်စဉ်ထုတ်လွှင့်နေကြစီဇန်တွေကို Digital Line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ Line ကကြည့်ရှုနိုင်တဲ့အပြင် Facebook, YouTube တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
။ View American တဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ9:00နာရီခွဲအစီအစဉ်ကို925 32 40 VOA ညချမ်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့925 19 25 30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ Line VOA မြန်မာပိုင်း Web စာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
င်္ဂလာမနက်ခင်းပါခင်ဗျာ View American တန်ရဲ့2025ခုနှစ်ဇန်နဝါရီ24ရက်တောက်ကြမနက်ခင်းစီစဉ်တွေကိုမနက်9:00နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမိနစ်30မှာတော့တောက်ကြနေတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်သတင်းလွန်နဲ့ကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့မယ်ခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နဲ့စပါမယ်ဒီတစ်ပတ်မှာတော့မြမောက်ခေချင်းနိုင်ငံရေးအရှုပ်ထွေးကိုနားလည်သဘောပေါက်ဖို့အတွက်ရှီလျားလာတဲ့ဇူချင်းသမိုင်းကိုဒီတစ်ပတ်မှာဥအောင်ခင်ကတင်ပြပေးထားပါခင်ဗျာ
ချင်းပြည်နယ်မှာအခုဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလွန်ရှုပ်ထွေးတဲ့ပြဿနာအဖြစ်ရှုမြင်နေကြတာများပါတယ်။ဒါပေမဲ့ချင်းပြည်နယ်ရဲ့နောက်ခံသမိုင်းကြောင်းကိုကြည့်ပြီးလက်ရှိအခြေအနေကိုတိုးတက်မှုလို့ယူဆသူတွေလည်းရှိပါတယ်။ဒါကြောင့်မျက်မှောက်ခေတ်ကိုပိုပြီးနားလည်နိုင်ဖို့ချင်းတိုင်းရင်းသားရဲ့နောက်ခံသမိုင်းကိုအရင်ဆုံးတင်ပြပါရစေ။ဗမာကချင်းလို့ခေါ်ပြီးဘင်္ဂလီကကူကီ၊ရခိုင်ကခရိုင်အင်္ဂလိပ်ကလူရှိုင်းလို့ခေါ်တဲ့လူမျိုးဟာသူတို့ကိုသူတို့ဇိုလို့ခေါ်ကြောင်းဇိုပညာရှင်ဒေါက်တာဘွန်ဆွန်းကရှင်းပြထားပါတယ်။ကွဲလွန်သူဒေါက်တာဘွန်ဆွန်းရေးသားပြုစုတဲ့ဇိုသမိုင်းစာအုပ်ကိုမီဇိုရန်ပြည်နယ်အိုက်ဇွန်မြို့မှာ1986ခုနှစ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေလာမှုအနည်း40နီးပါးရှိနေပါပြီ။ချင်းဆိုတဲ့ဝေါ်ဟာရဟာဇိုစကားမဟုတ်ဘဲဇိုလူမျိုးကိုအပြင်လူကခေါ်တဲ့စကားသာဖြစ်တယ်လို့ဆိုပါတယ်။ဇိုဘာသာစကားဟာတိဘက်မြန်မာအုပ်စုဝင်မှာပါဝင်ပါတယ်။တယောက်ပြည်အနောက်ပိုင်းကန်ဆုနဲ့ရှမ်းစီဒေသကအနောက်တောင်ဘက်ကိုတပြေးပြေးရွှေ့ပြောင်းလာကြတဲ့မျိုးနွယ်စုတွေထဲမှာဇိုလူမျိုးလည်းပါဝင်ပါတယ်။ဒါကြောင့်လွန်ခဲ့တဲ့အနှစ်2000လောက်ကမြန်မာပြည်ထဲဝင်လာတဲ့ဇိုမျိုးနွယ်စုဟာချင်းတွင်းနဲ့အေယာဝတီမြစ်ဆုံတွေ့ရာမြဝန်းဒေသမှာအခြေချပွဲရှိတယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါတယ်။ပမာတဲ့ဆိုပြီးမြမပြည်တဲ့ဝင်လာသူတွေထဲမှာဇိုမျိုးနွယ်စုလည်းပါဝင်ပါတယ်။ဒါကြောင့်ဗမာတွေဝင်မလာမိကတည်းကဇိုမျိုးနွယ်စုဟာစကိုင်းနဲ့မုံရွာအကြားမှာအခြေချပြီးဇိုပရစ်နိုင်ငံကိုတည်ဆောက်တယ်လို့ဆိုပါတယ်ကိုရစုမှယူနန်ဘရင်ရဲ့နန်ချောက်တက်တွေပြူမြို့တော်ဟန်လင်းကိုဖျက်ဆီးချိန်မှာဆိုဗီယက်နိုင်ငံကိုပါဖျက်ဆီးသွားတယ်လို့ဆိုပါတယ်။ဘုံရွာမြို့နယ်ကချင်းဖျားလို့ခေါ်တဲ့စတုံးပင်မြင့်ချောက်တုံးဟာဆိုဗီယက်နိုင်ငံရှိခဲ့ကြောင်းတက်တွေပြနေပါတယ်တဲ့။စကိုင်းနားမှာချင်းရွာလို့ခေါ်တဲ့အရာလည်းရှိပါတယ်။ဆိုဗီယက်နိုင်ငံဖျက်ဆီးသွားတဲ့အခါဇုံမျိုးနွယ်စုဟာချင်းတွင်းမြစ်ကိုပြတ်ကျော်ပြီးကလေးကဘောမြစ်တာနဲ့ရောနယ်မှာအခြေချကြပါတယ်ချင်းတွင်းမြစ်နောက်ဖက်ဒေသကိုရွှေပြောင်းသွားကြတဲ့ဇိုမျိုးနွယ်စုဟာမြေလူရင်းပဋိပက္ခဖြစ်ကြပါတယ်ဇိုအုပ်စုရင်းချင်းဖြစ်ပွားတဲ့စစ်ပွဲတွေဟာ16ရာစုနဲ့18ရာစုမှာအပြင်းထန်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်နိုင်လိမ့်မယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါလေအင်္ဂလိပ်မြန်မာပထမစစ်ပွဲဖြစ်တဲ့1824မှာမနီပူအခြေစိုက်ဗမာတွေကိုအင်္ဂလိပ်ကတိုက်ထုတ်ပြီးကျူးကျော်လာတဲ့အတွက်ပလက်ဝါကိုလက်လွတ်လိုက်ရပါတယ်။အင်္ဂလိပ်မလာခင်ကမနီပူတောင်တန်းမှာဇိုနဲ့နာဂမျိုးနွယ်စုတွေနေထိုင်ပါတယ်။ကပောဂျိုင်ဝမ်ကိုတော့မနီပူနဲ့ဗမာတစ်လက်စီကြီးစိုးကြပါတယ်။ရခိုင်ဒေသကိုအင်္ဂလိပ်သိမ်းတဲ့အခါမှာကပောဂျိုင်ဝမ်ကိုခွဲခြမ်းပြီးနေနမိတ်တတ်မှတ်လိုက်တဲ့အတွက်အိန္ဒိယအခြေစိုက်ဇိုနဲ့မြန်မာအခြေစိုက်ဇိုဆိုပြီးနှစ်ချမ်းကွဲသွားပါတယ်။1826က1894အထိအနှစ်80နီးပါးဇိုမျိုးနွယ်စုကအင်္ဂလိပ်အုပ်စိုးမှုကိုစန့်ကျင်ခဲ့ကြောင်းဆရာဘွန်ထွန်းကအသေးစိတ်မှတ်တမ်းတင်ထားပါတယ်။ဒီဘောမင်းနန်းချခံရပြီးတဲ့နောက်ပုံကန်ထကြွတဲ့ရွှေချိုးပြူမင်းလောင်းဟာဇိုနယ်မြေမှာခေါ်လွန်ရပါတယ်။အင်္ဂလိပ်ကဘယ်လောက်ပဲအကြက်ကန်ကန်ရွှေချိုးပြူကိုဇိုတွေကကာကွယ်စောင့်ရှောက်ထားပါတယ်မိမိသဘောအလျောက်အညံ့ခံလိုက်လို့ရွှေချိုးပြူကြိုးတံခံလိုက်ရတာလို့ဆရာဘွန်ဆွန်းကဆိုပါတယ်ခင်မီလက်နဲ့ရှိတဲ့အင်္ဂလိပ်တပ်ကအပြင်းအထန်ထိုးစစ်ဆင်တော့မှဇိုတော်လိုင်းအုပ်စု1894မှာအညံ့ခံလိုက်ပါတယ်ဇိုမျိုးနွယ်စု12စုရှိကတနတ်အလက်ပေါင်း1000ကျော်တင်းစီရမိတယ်လို့ဆိုပါတယ်1900ပြည့်လွန်နှစ်လောက်ကတည်းကဇိုလူမျိုးကိုအင်္ဂလိပ်ကစစ်မှုထမ်းခိုင်းပါတယ်။ ဆီယန်ဆန်သဘုံနဲ့ဇိုးသဘုံနင်းနေမှလဲဇိုးစစ်သားကိုပဲသုံးပါတယ်အင်္ဂလိပ်လက်ထက်မှာဇိုးတွေတိုးတက်လာပါတယ်အင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုတိုက်ခိုက်တဲ့ဇိုးအုပ်စုရှိသလိုဂျပန်နဲ့လက်တွဲတဲ့ဇိုးအုပ်စုလည်းရှိပါတယ်တောင်ကွာ53မှာဂျပန်ကမြန်မာပြည်ကိုလွတ်လပ်ရေးပေးတော့ဇိုးဒေသလဲလွတ်လပ်တဲ့သမရနိုင်ငံဖြစ်လာပါတယ်ဂျပန်တိုက်ရဲ့ဖိနှိပ်မှုကိုမခံနိုင်တဲ့ဇိုလူမျိုးစုဟာ1943စက်တင်ဘာမှာချင်းလွတ်လပ်ရေးတပ်ကိုဖွဲ့စည်းပြီးဂျပန်တော်လှန်ရေးကိုအတိအလင်းဆင်နွှဲပါတယ်။ဒါကြောင့်ဂျပန်ကိုတော်လှန်ရမှာဇိုချင်းတပ်ဟာဗမာစစ်တပ်တဲ့6လစောပါတယ်။ဇိုဒေသဟာဗမာလက်အောက်ခံတကားမှမဖြစ်ခဲ့ဘူးပါဘူး။မြန်မာဘက်ကဇိုကိုအရှိဇိုလို့ခေါ်ပြီးအိန္ဒိယဘက်ကဇိုကိုတော့အနောက်ဇိုးလို့ဆရာပွန်ချွန်းကအမည်ပေးထားပါတယ်။ဘာသာစကားတူပြီးဒေသလိုက်ဇိုးစကားအမျိုးမျိုးပြောနေကြတာမို့အရှိဇိုးဟာမြန်မာစကားပြောတာများပြီးစင်ရင်ထုံးဖွဲ့မှုမှလည်းမြန်မာဆန်တယ်လို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယပြည်တိုးတက်လာတာနဲ့အတူအနောက်ဇိုးဟာတိုးတက်ဖွံ့ဖြိုးပြီးအရှိဇိုးကတော့ဗမာစစ်တပ်ဂျန်ကိုခံရင်းအမျိုးမျိုးဒုက္ခရောက်နေကြတာအခုတည်းထိပါပဲ။ဘုံရန်သူကနေနေရင်노짜တက်ကြွလာတာတွေဇိုးသမိုင်းမှာရှိခဲ့တာမူအမိုင်းတစ်ခေပြန်ပစ်လိုက်မယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်စီစဉ်ကိုကြည့်ရှုနားဆင်ကြရတော့ပါခုတစ်ခါတော့ကိုဝင်းမင်းတက်ဆက်ပေးနေကြကျမ်းမာရေးအစီအစဉ်ကိုအလှည့်ပေးအောင်ပါ TV ရောကကုဆတ်မှုရှော့ချရင်းနဲ့ပပျောက်စီတောင်းဝယ်တောင်းခံမှုရှိကြဖို့ရည်ကြည်ရဲ့လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီကြောင့် Health Dangers ကျမရင်းနဲ့ဆေးပညာဂျာနယ်ငိမ့်စာအေတာကျုံနဲ့ပြည်သူ့ကျမရေးဖောင်ဒေးရှင်းအလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကဒီတစ်ပတ်မှာမေးမြန်းတင်ပြထားပါတယ်ခင
်ဗျ။ Okay ဒေါက်တာတင်မောင်ထွေးအများပူသိတဲ့ဒေါက်ထွေးစေးမန်းခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအချိန်တွေကိုပြောခဲ့တာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီကုသတိဆက်မှုများနေသေးတာနောက်ဖြစ်လာရင်ဘယ်လိုလက္ခဏာပြတာ ਨੇ ပြီးတော့ငုတ်ရှိုးနဲ့ဆေးရင်ပါ TV စင်ခေါ်ချက်ကြည်တာနောက်ကာကွယ်ရေးကူပေါင်းဆောင်ရွက်ဖို့လိုနေသေးတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီ TV ယောဂါရှော့ချပပျောက်ရေးအတွက်ပေါ့နော်တာဝန်ရှိတာတွေကိုဆက်ဆွေးနွေးမှာမို့ဘာကနေစရှင်းပြကြလဲဆရာကြီ
းဒီနောက်တစ်ချက်ကျွန်တော်ပြောချင်တာကဟိုလူနာတွေကိုယ်တိုင်ကလည်းကျွန်တော်ပတ်ဝန်းကျင်မှုရှိရမယ်ဆိုတဲ့အပြင်ဒီTV ယောဂဖြစ်နေတဲ့လူနာတွေကိုကျွန်တော်တို့ကကြောက်ကင်းဆုံးအောင်ဆောင်ရွက်ပေးဖို့အလူအခွင့်အရေးမှာဟိုကျမ်းမာရေးအခွင့်အရေးရှိတယ်၊ပညာရေးအခွင့်အရေးရှိတယ်၊စီဝါရေးအခွင့်အရေး၊လူမှုရေးအခွင့်အရေးတွေရှိပါတယ်၊ပြဋ္ဌာန်းထားတာရှိပါတယ်။အဲ့ဒီမှာကျမ်းမာရေးအခွင့်အရေးရှိရမယ်လို့လည်းပြဋ္ဌာန်းထားပါပါတယ်။အဲ့တော့ဒီ TV ကဒီ public health problem ဖြစ်နေပါပြီ။ပြည်သူကျမ်းမာရေးပြဿနာဖြစ်နေတဲ့ကျွန်တော်သူတို့ကိုပြောင်းအောင်ကုပေးဖို့တာဝန်ရှိတယ်။အဲ့တော့သူတို့ကအခွင့်အရေးရှိတယ်၊ကြောက်ကင်းဖို့တာဝန်ရှိပါတယ်။တော့ကတော့တာဝန်ရှိသလိုတခြားလူတွေကလုပ်ပေးဖို့တာဝန်ရှိသလိုသူတို့ကိုယ်တိုင်ကလည်းစေထိုးစေစားလုပ်မှသာလို့သူတို့ယောဂပြောင်းမယ်ယောဂပြောင်းမှသူတို့ကိုယ်တိုင်လည်းသက်ချမ်းသာရမယ်ဟိုဝိညာဉ်လည်းမခံစားရတဲ့အပြင်သူတို့ကလည်းအခြားသူတွေကိုမကူးနိုင်အောင်နော်သူတို့ကိုယ်တိုင်ကုသမှုခံယူထားရမယ်ငါမှတာဝန်ရှိတယ်ငါကုသမှဖြစ်မယ်ဆိုတဲ့စိတ်မျိုးတွေကိုလည်းထားဖို့ရည်ကြီးပါတယ
်ဟုတ်ကဲ့ဖြစ်လာခဲ့လို့ရှိရင်ဒီကျမကြီးအတွက်ခုမှပြောင်းကင်းကုသပိုင်းဝင်ရှိတယ်လို့ဆိုတခြားလူတွေကိုမကူးအောင်ခုမှတာဝန်ရှိလာတော့ဆရာနော
်အမှန်ပါလေ
အလားတူပဲဒီအုပ်ချုပ်သူတွေဒီမှုဖွဲ့စည်းတွေအစိုးရတွေအနေနဲ့လည်းဒီခုနိုင်ငံတွေကကျန်းမာရေးအတွက်နိုင်ငံတကာကလည်းအခုညီရတဲ့နဲ့ခွင့်လန်းရှိတယ်လို့ခုကလည်းတိုက်ဖြတ်ဖို့အတွက
်အမှန်ပါလေ
ဒီလိုလည်းခုအတွက်ခု budget တွေပါသုံးဖို့ပေါ့နော်ဆိုရတယ်ခုလည်းဟုတ
်တယ်
တာဝန်ရှိလာတဲ့ဘောပေါ့ဆရာနော
်ဟုတ်တယ်တာဝန်ရှိပါတာဝန်ယူမှုတာဝန်သိမှုပေါ့လေအဲ့ဒါဒီ TV ယောဂနဲ့ပတ်သက်လို့ပေါ့လေအဲ့ဒါကလည်းအရေးကြီးပါလေနောက်တစ်ခုကျွန်တော်ပြောရတယ်မနေ့လေးကြံသွားတယ်ပြည့်စက်ပြောတာဟိုဆေးလိပ်အင်ဒိုနီးယားနိုင်ငံရဲ့လေလာချက်တစ်ခုပေါ့လေအဲ့မှာသူနိုင်ငံမှာရှိတဲ့ TB လူနာအားလုံးက၃ပုံ၃ပုံကဆေးလိပ်တောက်တဲ့လူဖြစ်နေတယ်သို့မဟုတ်ဆေးလိပ်ဖြတ်ထားသူဖြစ်နေတယ်အဲ့အဲ့ဆေးကလေးတွေ့ရပါလိမ့်မယ် secret ဆေးလိပ်ဆိုတာမှာ e-secret လည်းပါပါတယ် baby ပေါ့လေအဲ့ baby တွေမှာကြောက်လို့ကျွန်တော်ခဏခဏထည့်ထည့်ပြောနေတယ် e-secret အဲ့ဒါလည်းပါပါတယ်အဲ့လိုလူတွေလည်းပို့ပြီးတော့ဖြစ်ကြတာရှိပါတယ်နောက်တစ်ခါစီးကျို့သွေးကျို့ယောဂရှိနေတဲ့လူတွေကအထင်ထားနိုင်လို့ရှိရင်သူတို့ကတီဗီယောဂဖြစ်တည်ရှိတယ်เนาะအဲ့လိုလူမျိုးကလည်းခုနလိုငှရှူးတီဗီဖြစ်ဖို့အလားအလာများတဲ့အထက်မှာပါပါတယ်ဒါကြောင့်သူတို့လည်း ထိန်းထားနိုင်အောင်ကုသဖို့လိုပါတယ်။အဲ့ဒီအားတွေကတကယ်လို့သူ့မှာသွေးထဲမှာစီးတို့အချို့ရတယ်များနေလို့ရှိရင်ဒီ TV ပိုးလိုဟာမျိုးယွန်းသွားလို့ရှိရင်ပေါ်ပေါ်ဝါဖို့နဲ့ပြန့်ပွားဖို့ပူလွယ်တဲ့အကြောင်းဖြစ်ပါတယ
်။သူလည်းဒီကုခံအားအားနေထဲမှာပါတော့ဆက်နော်တစုံတရာ
။အမှန်တည်းလား။အဲ့ဒီမှာပေါင်းထည့်တယ်လို့ရပါလိမ့်
မယ်။ဟုတ်ကဲ့ဆက်သူတို့လည်းပုံမှန်ကြိုးပြီးတော့ဆက်ဖို့လိုတာပေါ့
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ဒီကုသမှုနဲ့ပတ်သက်လို့ဆရာနောက်ထပ်ပြောဖို့ရှိအောင်မလား
။ခုနကကျွန်တော်ပြောတဲ့အထက်မှာဒါဟိုဆေးအထုံးထဲမှာနည်းနည်းလေးကျွန်တော်ပြောချင်တာလေးတစ်ခုရှိပါတယ်။ဒီကုထုံးနေစကုမိုင်းစုံလို့ပါလို့ထိုးဆေးတွေပေါ့လေ။အဲ့ဒါကဟိုနှစ်ချီလာများတနည်းခွဲတော့တောင်ထိုးရတာကျွန်တော်တို့ငယ်တုန်းကကျွန်တော်ဆောင်းဖြစ်ကားတကဆိုလို့ချင်းအဲ့လိုထိုးရတာရှိပါတယ်အခုနောက်ပိုင်းညတော့ဟိုဆေးရင်ပါ TV ပိုးတွေဖြစ်လာပြီဆိုတော့အဲ့ဆေးတွေသုံးလို့မရတော့ဘူးเนาะဆေးအစ်တွေထွင်ရတယ်ထွင်ပြီးတော့နောက်ထပ်တို့ရတာအဲ့ဒီဟာတွေကလည်းအဲ့လိုပဲလူကထွင်လိုက်တဲ့ဆေးကိုလည်းဟိုကုတ်ကုန်မတော့ဘူးပြည့်အောင်မတော့ဘူးဆိုရင်အဲ့ဆေးကိုထပ်ပြီးရင်ပါသွားတယ်အဲ့တမျိုးတည်းနေမကဘူးနှမျိုးသုံးမျိုးပြည့်အောင်ဆေးရင်ပါသွားတယ်ပိုးတွေဖြစ်သွားတယ်အဲ့တော့ multi drug resistant ပေါ့ MDR လို့ခေါ်တယ်MDR TV လို့ခေါ်ပါတယ်အဲ့လိုမျိုးတွေကလည်းဟိုကုထုံးတက်တက်လုပ်ပေးရတာရှိပါတယ်အဲကြောင့်ဒီကကုထုံးနဲ့ပတ်သက်လို့လည်းဟိုလိုက်နာဖို့တွေလုံးအရေးကြီးတဲ့ယောဂဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတာဝန်ရှိတာဆက်ပြောဖို့ရှိသေးလားဆရာ
ဟုတ်ကဲ့ဒီကုထုံးကမျိုးမျိုးရှိပါတယ်ဟိုပုံမှန်ဆေးကိုပဲနှမျိုးသောက်ရတဲ့ဆေးရှိတယ်နောက်လို Mali Drug Therapy ပေးရတဲ့လူတွေအဲ့ဒါဆိုကလည်းပေါ့လေဒီလူတယောက်က TV ရှိနေပြီလို့ရှိရင်အဲ့ပိုးကိုရင်ပါမှုရှိလားမရှိလားဆိုတဲ့ဟာတဲ့တန်းပြီးတော့စိတ်ရတဲ့အထက်မှာပါတယ်ခင်ဗျအဲ့ဆန်းတမှုကိုလည်းမဖြစ်မနေလို့ရပါမယ်ဖြစ်လို့စိတ်ရစေးရင်ပါနေတဲ့ပိုးဆိုလို့ရှိရင်သူများတွေကိုပေးတဲ့စီပေးလို့မရပါဘူးတစ်စိတ်မြင့်ပြီးတော့ MRI TV therapy ပေါ့လေကုထိုးသက်သက်ရှိပါတယ်အဲ့ဒါကိုပေးရမှာဖြစ်ပါတယ်အဲ့လိုပေးမှသာလည်းပြောင်းမှာဖြစ်ပါတယ်ခုနငုတ်ရှိုး TV ဆိုလို့ရှိရင်လည်းဘယ်လိုပေးရမလဲဘယ်လိုထိုးရမလဲဆိုတာသက်သက်ရှိပါတယ်အဲဒီကုထုံးလို့ပြောတဲ့အခါမှာကျွန်တော်နည်းနည်းတော့ရောနေမယ်ကုထုံးနဲ့ဟိုကာကွယ်ခြင်းနဲ့တမန်ရောနေတဲ့ကိစ္စတွေတခုရှိတယ်။တကယ်တော့ဟိုငုတ်ရှိုး TV ပါပဲ။အဲ့တော့ TPT လို့ခေါ်တယ်။ Tuberculosis Preventive Therapy လို့ခေါ်ပါတယ်။အဲ့လို therapy အဲ့အတွက်ပေးရတဲ့ဆေးကလည်းဆေးညှို့နဲ့ကုထုံးကလည်းတမျိုးပါပဲ။အဲ့အဲ့ဒီဥစ္စာကလည်းမဖြစ်မနေပေါ့လေလိုအပ်တဲ့လူကိုရောက်အောင်ပေါ့လေပေးဖို့လိုပါတယ်။အဲ့ကာကွယ်ရဲ့အနေနဲ့ပေးတယ်ဆိုပြီးတော့ပေးရစုကုထုံးလည်းရှိပါသေးတယ်ခင်ဗျ။
ဟုတ်ကဲ့ဒီနေရာမှာတခုကုသမှုနဲ့ပတ်သက်လို
့ဩ
ဒီစိန်ခေါ်မှုကြီးလို့ပြောရပါဘောဆရာเนาะအဓိကတော့ဆေးတောက်ရမယ်ဟိုရေရှည်တောက်ရတာဟိုရေရှည်ဆေးထုတ်ရတာဆိုတော့အဲ့ဒါကိုတချို့ကဟု
တ်ကဲ့
နည်းနည်းလေးသက်သာလာတာနဲ့ရက်လိုက်ကြရတယ်ဗောနော
်ဟုတ်တယ်
ဆရာပြောတယ်ဗောမှာချောင်းဆိုးလေးကြောက်လိုက်တာနဲ့မဖျားတော့တာနဲ့ပေါက်သွားပြီဆိုပြီးတော့
ဟုတ်ပါ
ဟိုဆေးကလည်းပြင်းမှန်းတာဟုတ်တော့လားဆရာเนา
ะဟုတ
်ဟုတ်ကဲ့ကျလိုက်ကြတာတွေရှိတော့အဲ့ဒီလူတွေကိုဆရာဘယ်လိုအကြံပေးကြလဲ
ဟုတ်ကဲ့အခုကျွန်တော်ပြောလို့ခဲ့သလိုပဲ TV ထူထုံးနေရအရင်တော့နဲ့မလုံးဝမထူတော့ဘူးအရင်တော့ကဆိုလို့ရှိရင်ခုနကလေနှစ်ရှည်လများတစ်နှစ်ခွဲတော့ကျွန်တော်တော့ဆိုးရတာရှိတယ်အခုအလောက်တောင်ကြားရမှာရှိုးအဲ့တော့ဘလိုပဲဖြစ်ဖြစ်အဲ့ဒီကုထုံးတွေကိုမှန်ကန်ကလိုက်နာဖို့ပါပဲဒီလားတွေနေနဲ့ငါရောင်းကုမယ်ဖြစ်အောင်ကုမယ်ခုနကတော့ပြောလို့သူ့မှာတာဝန်ရှိတယ်သူ TV လီနာဖြစ်နေတဲ့အတွက်ကြောင့်သူ့မှာတာဝန်ပြန်ရှိတာကသူ့ကိုကုပေးဖို့ကနေလူတွေကတာဝန်ယူပေးတယ်စိတ်တွေရှာပေးတယ်ယောဂတွေရှာပေးတယ်သိဖောက်ပေးတယ်စိတ်ထိုးပေးတယ်စီစားပေးတယ်ဒါအပြင် nutrition အာဟာရဓာတ်တွေလည်းကျွန်တော်တို့ပံ့ပိုးပေးသေးတယ်အဲ့လိုတာဝန်ယူသလိုလူငါကိုယ်တိုင်ကလည်းဒီစိတ်ကိုမှန်မှန်တောက်မယ်စိတ်ကိုစကောအောင်ပြန်တောက်မယ်ပြီးအောင်တောက်မယ်ငါလူတောက်ချင်းအားဖြင့်ငါလည်းကြောက်မယ်ငါဘေးနားမှာရှိတဲ့ငါအိမ်မိသားစုတွေလည်းမကူတော့ဘူးတခြားသူတွေလည်းမကူတော့ဘူးငါမှတာဝန်ရှိတယ်ဆိုတဲ့စိတ်ထားမျိုးကိုခံယူဖို့လိုပါတယ်အဲ့ဒီကစားလဲပြန်ပေးတဲ့သူတို့မှဘယ်လိုစိတ်ထားရမလဲဆိုတာလေးကိုကျွန်တော်ပြောပြပြဖြစ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်
ဒီ season ကိုမနက်9:00တိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ passenger တင်ဆက်ပေးနေကြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလဲရောက်ပါပြီ။နိုင်ငံတော်မှာစစ်တပ်ရဲ့လေကြောင်းကနေဘုံကျဲမှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်ထိခိုက်သေဆုံးခဲ့တယ်လို့ BWU ကထုတ်ပြန်တာ။နယ်မြေလုံခြုံမှုမရှိသေးတဲ့ကရင်နီပြည်လွိုက်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းတွေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတာစတဲ့တိုင်းဒေသကသတင်းတွေကိုတိုင်းသတင်းတောက်တွေစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတဝမ်းမှာစစ်တပ်ရဲ့လေကြောင်းကနေပုံကျဲမှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်ထိခိုက်ဒေဆုံးခဲ့တယ်လို့ BWU ကထုတ်ပြန်ပါတယ်နေမြေလုံးချုံမှုမရှိသေးတဲ့ဂရီနီပြည်လွိုက်ကော်မြို့မှာတော့စစ်ကောင်စီကတက္ကသိုလ်ကျောင်းတွေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘက်မှာရှိတဲ့ကြားဖြန့် online ငွေလင်ခိုင်းတွေကိုတားဆီးနှိမ်နှင်းသွားဖို့ထိုင်းစစ်တပ်ကနယ်စပ်လုံးချုံရေးကိုတိုးမြင့်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံတဝမ်းစစ်ကောင်စီရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်တနေ့အတွင်းအမျိုးသမီး259ယောက်ထိခိုက်သေးဆုံးခဲ့တယ်လို့မြန်မာအမျိုးသမီးတမက်က BWU ကပြောပါရတယ်။2024ခုနှစ်အတွင်းနိုင်ငံတဝမ်းမှာအမျိုးသမီး458ယောက်သေဆုံးခဲ့ရမှာစစ်တပ်ရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်259ယောက်သေဆုံးခဲ့ပြီး191ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ BWU ရဲ့တွဲဖက်အထွေထွေတွေ့ရင်မှုနဲ့တော်ရင်မျိုးလိုင်းကပြောပါတယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အမျိုးသမီး142ယောက်မတရားတပ်ဖြတ်ခံရမှုကြောင့်66ယောက်မြေမြုပ်မိုင်းကြောင့်9ယောက်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်6ယောက်နဲ့ကိုကန့်တပ်ဖွဲ့ MNDAA ကတေတံပေးမှုကြောင့်တယောက်သေဆုံးခဲ့တယ်လို့ PW ရဲ့စည်ရင်းတွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီတပ်ကနေရက်ဆက်တိုက်လေကြောင်းကနေပုံကျဲခဲ့တာကြောင့်အရက်သားတေဆုံးမှုတွေရှိနေပါတယ်ဇန်နဝါရီလ23ရက်ကနှစ်ကြိမ်ဇန်နဝါရီလ22ရက်မှာတစ်ကြိမ်ပြစ်ခတ်ခဲ့ရမှာနောင်ချိုမြို့တွင်မြို့နယ်အုပ်ချုပ်ရေးယုံနယ်ရဲစခန်းနာကအရက်သားနေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား၈ယောက်တေဆုံးပြီး၁၀ယောက်ဝန်းကျင်တန်းရပြင်းထန်ရရှိခဲ့ပါတယ်ဗုဒ္ဓဟူးနေ့ညနေပိုင်းအထိအဆောက်အုံတွေအောက်မှာပြည်ကျနေသူတွေကိုငွေရေးအဖွဲ့တွေကဆက်ရှာဖွေကယ်ဆယ်နေပြီးတေဆုံးတန်းရရရှိသူတွေလည်းတူးလာနိုင်တယ်လို့ဆိုကြပါရယ်
စကိုင်းတိုင်းတမူးခရိုင်ထဲကတော်လိုက်တပ်ဖွဲ့ထိန်းချုပ်ထားတဲ့ခန်းပတ်မျိုးကိုစစ်ကောင်စီကဒီတပတ်ထဲမှာလေကြောင်းကနေအ ਨੇ ဆုံ၄ကြိမ်ပုံကျဲထက်ခိုက်ခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကနေဇန်နဝါရီလ22ရက်နေ့အထိခန်းပတ်မျိုးနဲ့အနီးတစ်ဝိုက်ကရွာတွေကိုစစ်ကောင်စီကလေရင်တွေနဲ့နေ့စဉ်ဆက်တိုက်ပုံကျဲခဲ့တယ်လို့တရခန်တွေကပြောပါတယ်။စစ်ကောင်စီရဲ့ပုံကျဲမှုကြောင့်ဇန်နဝါရီလ16ရက်နေ့ကခန်းပတ်မျိုးက၃နှစ်အရွယ်ကလေးတစ်ယောက်နဲ့တော်လိုက်ရဲဘော်တစ်ယောက်တေဆုံးခဲ့ပြီး၁၀ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဇန်နဝါရီလ18ရက်နေ့ဘုံကျဲမှုထက်မှာတော့တော်လိုင်းရဲရဲဘော်3ယောက်ကြဆုံးခဲ့ပါတယ
်ဇန်နဝါရီလပထမပတ်ကစပြီးတတိယပတ်အထိအရခတတိုအေကထိန်းချုပ်ထားတဲ့ရံပြဲကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေထဲကရဲရွာတွေနဲ့စစ်ရှောင်စခန်းတွေအပြင်စစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာတွေကိုပါစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်မြောက်ဦးမြို့နယ်ရန်ချောင်းအနီးတစ်ဝိုက်ကစစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာကိုဇန်နဝါရီလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးနဲ့အမျိုးသမီးစုစုပေါင်း28ယောက်သေဆုံးခဲ့ပြီး25ယောက်ဒဏ်ရာရခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်ဇန်နဝါရီလ17ရက်နေ့ကလည်းကြောက်တော်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေ3ကြိမ်ဘုံကျဲခဲ့တာကြောင့်အရက်သား10ယောက်သေဆုံးခဲ့ပြီးဇန်နဝါရီလ18ရက်နေ့ကရံပြဲမြို့နယ်ကြောင်းနီမော်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲမှုကြောင့်ဒေသခံ26ယောက်သေဆုံးခဲ့တယ်လို့အေအေကဆိုပါတယ်
မွန်ပြည်နယ်ရေးမြို့အရှိဖက်ချမ်းဒေသကိုစစ်ကောင်စီကဇန်နဝါရီလဒုတိယပတ်ကစလို့ဖြတ်လေဖြတ်လုထားတဲ့အတွက်ပြည်သူတွေအငတ်ပေးနဲ့ရင်ဆိုင်ရနိုင်တယ်လို့မွန်လူမှုကွန်ရက်ရဲ့အသင်းဖွဲ့ကပြောပါရယ်ဇာနယိတ်ခါနဲ့73စီတွေအပြင်လူတွေကိုလည်းဖြတ်တန်းသွားလာခွင့်မပြုတာကြောင့်တရခန်နေတမကဒေါ်ထဲမှာပြိမိနေတဲ့အစီပေးဆောင်တွေအဖို့အငတ်ပေးနဲ့ရင်ဆိုင်နေရတယ်လို့ပြောပါရယ်တိုက်ပွဲတွေကြောင့်ဂျုံလောင်ကြောင်မိချောင်းအိုင်ရှီဝဲပောင်ကန်းနီရစ်ချောင်းစတဲ့ရွာတွေကတရခန်တထောင်ကျော်စစ်ပေးဆောင်နေရပြီးနှစ်ပတ်ကြာကြာနေရမပြတ်နိုင်သေးတာကြောင့်အေးလွန်းတဲ့ရာသီဥတုမှာစားနပ်ရိက္ခာအပြင်အနှွေးထည်ဆောင်တွေနဲ့စေးဝါးတွေပါလိုအပ်နေကြပါတယ်။ဇန်နဝါရီလ၈ရက်နေ့ကလေးကမွန်ဒေါ်လာရင်းပူပေါင်းတပ်ဖွဲ့တွေနဲ့ရေးမြို့အရှိတ်ချမ်းဒေသမှာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်အထိနာသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ဟာဖျားသုံးစုနဲ့စစ်ဖက်ကိုသွားတဲ့ဂျုံလောင်းရွာတက်မှာပိတ်ဆို့နေရယူထားလိုက်ပါတယ်။
နေမီလုံးချုံမှုမရှိသေးတဲ့ကရင်နီပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းတွေပြန်ဖွင့်ဖို့စီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ်။လွယ်ကော်မြို့ပပလည်မှာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးမြေပြင်အခြေအနေမတည်ငြိမ်သေးတဲ့ကြားကနေတက္ကသိုလ်ကျောင်းတွေဖွင့်ဖို့စီစဉ်နေတာလို့ကျောင်းသားမိဘတယောက်ကပြောပါတယ်။ဇန်နဝါရီလ15ရက်နေ့မှာကြာရောက်တဲ့ကယားပြည်နယ်နီကစစ်ကောင်စီလက်အောက်ခံပြည်ငယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာငွန့်ဖေးဟာစာကြည့်တိုက်စာတင်ဆောင်ဝန်ထမ်းဆောင်တွေကိုလွယ်ကော်တက္ကသိုလ်ပြန်ဖွင့်ရေးအတွက်အမြန်ဆုံးပြင်ဆင်ကြဖို့မှာကြားခဲ့ပါတယ်။လွယ်ကော်မြို့မှာပညာရေးဒီဂရီကောလိပ်ကိုအရင်ဆုံးဖွင့်ဖို့စီစဉ်နေပြီးလွယ်ကော်တက္ကသိုလ်ကွန်ပျူတာတက္ကသိုလ်နဲ့တခြားသိပ္ပံကျောင်းတွေလည်းအမြန်ဆုံးပြန်လည်ဖွင့်လှစ်နိုင်ဖို့စီစဉ်နေပြီလို့နန်းစီဒီအမ်သတင်းရင်းမြစ်တွေကဆိုပါတယ်
ဆက်ပြီးတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်မြောက်ရီဘက်မှာရှိနေတဲ့ကြားဖြန့်ခေါ်အွန်လိုင်းငွေလိမ်ဂိုင်းတွေကိုတားဆီးနှိမ်နင်းသွားဖို့အတွက်ထိုင်းစစ်တပ်ကနယ်စပ်လုံခြုံရေးကိုတိုးမြှင့်လိုက်တယ်လို့တရုတ်ဘက်ကလည်းတင်းတင်းကြပ်ကြပ်လှုပ်လာတာတွေရှိနေပါတယ်။အဲ့ဒီအကြောင်းရမင်းကတင်ဆက်ပေးထားပါတယ်
။ထိုင်းမြန်မာနယ်စပ်တကြောင်တက္ကရံတဲကမဲဆောက်မဲလမအုံဖန်ထဆောင်ရန်ဖောက်ဖရစားတဲ့နေရငါးနေရကနေဆက်ခိုးဝင်လာတဲ့မှာတန်ဆူးကျိုးတွေဒရိပိန်ဆိုင်ပုတ်တွေ CCTV တွေတပ်ဆင်ထားပြီးထိုင်းစစ်တပ်ကလုံခြုံရေးကင်းနှဲ့နေကြတယ်လို့စံခရဘူတွေဖျားသုံးစုနေဆက်မှာလည်းထိုင်းစစ်တပ်ကတန်ဆူးကျိုးတွေချတာပြီးလုံခြုံရေးတင်းမြစ်ထားတယ်လို့လည်းဒေတာကတွေကပြောပါတယ်။ကြားဖြတ်ခေါ်အွန်လိုင်းငွေတိမ်လုပ်ငန်းတွေဟာအာဆီယံဒေတာမှာပါပြသနာဖြစ်လာတယ်လို့တယောက်ကလည်းဖိဖိစီစီကန်တွယ်လာတဲ့အထိဖြစ်လာနေတယ်လို့ ISP မြန်မာရဲ့ပြည်မဆက်ဆံရေးတာဝန်ခံဦးအောင်သူငယ်ကပြောပါတယ
်ကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ဘူးလေเนาะကျွန်တော်တို့အာဆီယံဒေသထဲမှာလည်းပြဿနာရှိလာတယ်နောက်တစ်ခါကျတော့တရုတ်ကိုယ်တိုင်ကဒါ PVCC ကင်တွေတာတွေဖြစ်လာတာပေါ့ဗျာဆိုတော့အဲ့ဒီအနေအထားမှာအခုအထူးသဖြင့်တော့နာမည်ကြီးတာတော့ဒီကျွန်တော်တို့မြဝတီနယ်စပ်နာကရွှေကုတ်ကိုလိုပါလို့ပုံနာမည်ကြီးတယ်ဒါပေမဲ့အစောပိုင်းတည်းကကျွန်တော်တို့ဖျားသုံးစုလိုပါလို့ဒေသတွေကိုလည်းတချို့လုပ်ငန်းတွေကရွှေ့ရတယ်ဆိုတဲ့သတင်းဖြစ်တာပေါ့
ဖျားသုံးစုမျိုးကိုတယောက်တွေရရှိလာတာကြောင့်အိမ်ခန်းတန်လျာခန်းခန်းငှတွေဈေးမြင့်တက်လာခဲ့ပါတယ်။မြို့ပြင်ကရေကွန်ဘက်မှာဆောက်လုပ်နေတဲ့အဆောက်အုံတွေပြီးတော့ရင်တော့မြို့ပေါ်ကတယောက်တွေကအဲ့ဒီဘက်ကိုပြန်ရွှေ့သွားဖို့ရှိနေတယ်လို့လည်းမြို့ကတယောက်ကပြောပါတယ်
။တယောက်တွေလာတယ်ဆိုပြီးတော့ဟိုခနင်းလူလို့ဟာဖွင့်ဖို့တိုးတက်တော့မယ်ဗာမယ်ချင်းပြီးတော့အဲကိုပတ်စံနဲ့ကိုထုတ်ပြီးတော့အိမ်တွေဘာတွေတန်းရားတွေဘာတွေအချဲပြင်လာလို့ချီကြီးတွေစောင့်နေကြတယ်တဘာဝရေကောင်မှတကယ်လို့အဆောက်အဦတွေဆောက်ပြီးွားလို့ရှိလို့ရှိရင်သူကဒီရတရုတ်တွေကိုအိမ်ဝန်းကနေပြီးတော့အဲ့တဘာဝရေကောင်ဘက်ကိုတော့ရွှေ့ဖို့တော့ဒေတာတွင်ကောလာဟလကြားတယ်ခင်ဗ
ျတဖက်မှာလည်းကြားဖြတ်လုပ်ငန်းကိုတရုတ်ကတင်းတင်းကြပ်ကြပ်ကန်တယ်လာတာဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတတ်တဲ့အနေအထားကြောင့်လို့ဦးအောင်သူငယ်ကသုံးသပ်ပါတယ်
တခုကကိုယ်နိုင်ငံရဲ့အချုပ်ချအာဏာထိခိုက်တယ်လို့ပြောတဲ့ခါကျတော့ဒါလည်းထိခိုက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့ဗျာနောက်တစ်ခါကျတော့ဟိုတရားဥပဒေစိုးမိုးရေးကမရှိတဲ့အခါကျတော့ဒီလိုမျိုးဟိုထင်သလိုဟိုအဖွဲ့အစည်းတွေဝင်လုံနေကြတဲ့ပုံစံမျိုးဖြစ်တာပေါ့ဗျာနော်။ဆိုတော့အဲ့တော့ကျွန်တော်မြင်တာတော့ဒီချက်ပို့ပြီးတော့ဟိုတရုတ်ကတင်းတင်းကြပ်ကြပ်ကင်တွယ်လာလိမ့်မယ်လို့ထင်တယ်။ဟိုကျွန်တော်တို့မြောက်ပိုင်းမှာဖြစ်ခဲ့သလိုပဲတရုတ်ဘက်ကဒီချက်ပို့ပြီးတော့ဟို PVCC လောက်လာလို့ရှိရင်ပြဿနာရှိတယ်လို့ထင်တယ်ဗျာ။
ပြခဲ့တဲ့ဇန်နဝါရီ16ရက်နေ့နဲ့18ရက်နေ့ကဗန်ကောက်မြို့မှာလုပ်ခဲ့တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပေတောင်တန်ရှင်နဝကအွန်လိုင်းလည်လည်မှုတွေများပြားလာနေပြီးပြည်သူတွေအတွက်ဆိုးရွားတဲ့အန္တရာယ်တွေဖြစ်ပေါ်စေတဲ့အပေါ်စိုးရင်ကြောင်းနဲ့ဒီကိစ္စရပ်တွေကိုကန့်တယ်ဖြေရှင်းနိုင်ရေးဒေတာတွေအတူတကွပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်
ချင်းတမျိုးသားလုံးစီလုံးညီညွတ်ရေးကိုအလေးထားကြဖို့ချင်းညီနောင်အဖွဲ့ဝင်တွေကိုချင်းလန်းကောင်စီဥက္ကဋ္ဌကမြစ်တာရက်ခံစာပေးပို့ခဲ့ပါတယ်။ဘလို့အခြေအနေတွေကြောင့်အခုလိုမျိုးစာပေးပို့ရတာပါလဲ။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်ရှင်။
ချင်းငင်အောင်အဖွဲ့ဝင်တွေဖြစ်ကြတဲ့မရာလန်ဒီဖ ens force MDF နဲ့ CDF complete တပ်ဖွဲ့တွေရဲ့ CUC ချုပ်စီကိုဇန်နဝါရီလ23ရက်နေ့ကချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ်ချင်းမျိုးသားတပ်ဦး CNF ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ပုစင်ကျုံကပေးပို့ခဲ့တာဖြစ်ပါတယ် complete မြို့နယ်နဲ့မရာဒီတာမှာချင်းလန်းကောင်စီအဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့နဲ့ချင်းငင်အောင်အဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့တွေကြားပြပခါတွေကိုလက်နက်နဲ့ဖြေရှင်းတာမျိုးမဟုတ်ဘဲနှိမ့်နိုင်ပေါင်းစပ်မှုနီလန်းနဲ့ဖြေရှင်းကြဖို့ချင်းလန်းကောင်စီဥက္ကဋ္ဌကမြစ်တာရက်ခံစာပေးပို့လိုက်တာဖြစ်တယ်လို့ချင်းလန်းကောင်စီပြောရေးဆိုခွင့်ရှိသူစလိုက်ပေါ်ကပြောပါတယ်
conflict zone အထူးသဖြင့်ကျွန်တော်တို့လောလောလလအခုဖြစ်နေတဲ့ဟာက complaint မှာလည်းဖြစ်နေတယ်ပြီးတော့ဒီမရာမှာလည်းဖြစ်နေတယ်ပေါ့ဆိုတော့အဲ့ဒီကိစ္စတွေကိုကန်တွေ့ဖြစ်ရှင်းတဲ့အချိန်မှာနုနုမြင့်နဲ့အစီလုံးပြေညင်းချမ်းစွာနဲ့ကျွန်တော်တို့ကဖြစ်ရှင်းကြဖို့အတွက်ကိုမိသားရခံထားတာဖြစ်ပါတယ်ဟာ
နွေဦးတော်လိုင်းအိမ်မှာဆင့်အန္နာရှင်စနစ်ကိုလက်နဲ့ဆွဲကင်ပြီးအစောဆုံးစန့်ကျင်တော်လှန်ခဲ့ကြတဲ့ချင်းပြည်မှာတော်လိုင်းအင်အားစုတွေအကြားနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းလန်းကောင်စီနဲ့ချင်းငင်နောင်စုပြီးနှစ်ဖွဲ့ကွဲသွားသလိုစစ်ရေးမှလည်းပွတ်တိုက်မှုတွေလည်းရှိနေတာဖြစ်ပါတယ်2025ဇန်နဝါရီလ9ရက်ကချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ကမ်ပလက်ကောင်စီရဲ့တပ်ဖွဲ့စခန်းကိုစီဒက်ကမ်ပလက်ကစီးနှင်းတိုက်ခိုက်တာ2024ခုနှစ်ထဲမှာလည်းကမ်ပလက်ကောင်စီကောင်ဆောင်ရဲ့အိမ်တွေကိုဝင်ရောက်စီးနှင်းမှုတွေရှိခဲ့ပါတယ်မတူပီမြို့နယ်မရာဒီတမှာလေချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ CDF လောက်သူ CDF မရာနဲ့ချင်းငင်အောင်အဖွဲ့ဝင်ဖြစ်တဲ့ Maraland Defense Force MTC MDF တို့ကြားနေမီအငင်းပွားမှုတွေကြောင့်စီးရီပြပခတွေဖြစ်ပွားခဲ့ပါတယ်ချင်းလန်းကောင်စီဥက္ကဋ္ဌရဲ့မြစ်တာရက်ခံစာနဲ့ပတ်သက်ပြီး MTC MDF အထူးထွေးတွင်းမှုဘောစီလာကယခုလိုတုံ့ပြန်ပြောဆိုပါတယ
်မင်းပါဖြစ်လို့သူတို့ရဲ့တပ်တကောချင်းလန်းကောင်စီကတပ်တကောကျွန်တော်တို့မရာနယ်ကိုလာပို့တာလေဘာလို့စစ်စင်လာလို့နေတာလဲလည်းနဲ့ပြည်ဆောင်နေဘာလို့လာနေတာအဲ့ဒါကိုမလာဘူးဆိုရင်ကျွန်တော်တို့စီးဖို့ဆောင်ရှားကြောင်းလည်းမရှိဘူးပြဿနာဖြစ်ရှားကြောင်းလည်းမရှိပါဘူးအဲ့ဒါကြောင့်သူတို့တပ်တွေကိုရုတ်သိမ်းလိုက်ရင်ပြီးရတာကိုသူတို့ဘက်ကနဲ့ drone ရောလက်နေတွေရောပြည်ဆောင်နေကျွန်တော်တို့ကလာတိုက်တက်နေတော့ကျွန်တော်တို့ကဒီခံနေရမှာလား
ချင်းတမျိုးသားလုံးစေလုံးငင်ငွေရေးကိုအလေးထားပြီးချင်းလူမျိုးချင်းချင်းကြားမလူလားအပ်တဲ့သွေးထွက်တန်ယူမှုစစ်ရေးတိုက်ခိုက်မှုတွေကိုအဖွဲ့အစည်းတွေကသတိထားရှောင်ရှားပြီးနှိမ့်နိုင်ပေါင်းဆက်ရေးနီလာနဲ့ပဲဖြည့်ရှင်းဆောင်ရွက်ကြဖို့ဦးစဉ်ကျုံကမေတ္တာရက်ခံထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။နိုင်ငံတော်ဝန်စစ်တပ်ရဲ့လေကြောင်းဘုံကျဲမှုကြောင့်တနင်္လာအတွင်းအမျိုးသမီး159ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ BWU ကထုတ်ပြန်ပါတယ်။နေမြေလုံးကျုံမှုမရှိသေးတဲ့ကရင်နီပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းနေအမြန်ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ
်။ရုရှားတွေနားဆင်ကြားရတာကတော့နေဆက်ဒေသကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းသတင်းတော်တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့မနက်အတွက်အပတ်စဉ်ခဏတွေကတော့တလောက်ပါပဲ view ကထုတ်လုပ်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချံပေးခြင်းနဲ့ထူးခြားတဲ့သတင်းတွေပေးပို့လို့ရတဲ့ဆိုရင် view ရဲ့ email လိပ်စာ burmese@viewnews.com ကိုလင့်မှုပြီးတော့ email ရေးသားပေးပို့နိုင်တယ်လို့ facebook ရဲ့ messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲကြောပြပေးပါဦးမယ်ခင်ဗျာရခိုင်မှာ AAR ခတ်တတ်တော်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာလူခွင့်ရင်းနဲ့တရားနာတမှုကိုဆောင်ရွက်နေတဲ့ Fortified Rights အဖွဲ့ကြီးကတိုက်တွန်းပါတယ်သူတို့ရထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာ AA စစ်သားတချို့နဲ့အရက်ဝစ်လူတွေကလူနှုတ်ဦးကိုနှင်းပန်းနှိပ်စက်နေတာကိုတွေ့ရပြီးတော့အဲ့လူနှုတ်ဦးလဲနောက်ဆုံးမှတေသွားပုံရတယ်လို့ Fortified Rights အဖွဲ့ကထုတ်ပြန်ကြမှာရှိပါတယ်ဒီဖြစ်ပြန်တဲ့ပတ်သက်လို့ AA တပ်သားတချို့ကျူးလွန်ကြောင်းဝန်ခံပြီးတော့ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူခဲ့ပြီးဖြစ်တယ်လို့အေးပြောခွင့်ရသူခန်တုခါကနေရစရာသတင်းဌာနကိုပြောထားပါတယ်။ပနမာတူမြောင်းကိုအမေရိကန်ပြန်ရောက်ဖို့နဲ့နိုင်ငံတည်းတရားမဝင်ရွှေ့ပြောင်းသွားလာမှုတွေကိုတားဆီးဖို့သမ္မတဒေါ်နယ်ထရန့်ကစူးစမ်းနေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဟာပနမာနဲ့တခြားအမေရိကတိုက်အလဲပိုင်းဒေသတွေကိုတွားရောက်ဖို့အတွက်စီစဉ်နေပါတယ်။ခေါ်စီဝိုင်းလုပ်ငန်းကြီးတွေအမေရိကန်နိုင်ငံမှာလာပြီးတော့ကုန်ထုတ်လို့ကြဖို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါတို့လာပြီးတော့ကုန်ထုတ်လို့မယ်ဆိုရင်အခွန်လျှော့ပေးမယ်လို့ခရီးပေးလိုက်ပြီးတကယ်လို့တခြားနိုင်ငံတွေမှာထုတ်လို့မယ်ဆိုရင်တော့အဲ့ဒီကုန်ပစ္စည်းတွေအမေရိကန်ကိုတင်ပို့ရင်အခွန်ဆောင်ရမယ်လို့လည်းသတိပေးလိုက်ပါတယ်။ Davos စီးပွားရေးဖိုရမ်ကို Washington DC ကနေ online ကတက်ရောက်ခဲ့တဲ့သမ္မတ Trump ကအမေရိကန်နိုင်ငံဟာစီးပွားရေးလုပ်ငန်းတွေလမ်းဖွင့်ဖို့ပြန်လုပ်လာပြီးဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောကြားခဲ့တာဖြစ်ပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါဦး။American View American တန်ရဲ့ဇန်နဝါရီလ24ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးကြတာပါဒီကနေ့မနက်အတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေခင်ဗျာဒီကနေ့မနက်အစီအစဉ်ထုတ်လို့ရေးမှုဖြစ်တာဝန်ယူသူကကိုညံဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးတောကပေါင်းကကင်းဝေးကြပြီးတော့ကျမ်းမာရွှန်လန်းနိုင်ကြပါစေခင်ဗျာဘေးရန်တွေအတွေ့အကြုံကတွေ့ကင်းတဲ့မင်္ဂလာလေးတစ်နေ့လဲပိုင်ဆိုင်နိုင်ကြပါစေခင်ဗျာ